Welcome to the Voice of America in Burmese.
ပါစီတယ်မနေ့ကင်းပြကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ9ရက်စနေနေ့မနေ့ကင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးတွေကိုတောင်းယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါအာဖဂန်နစ္စတန်အရှေ့မြောက်ပိုင်းခွန်ဒုစ်ပြည်နယ်တွေကရှီယာဗလီဝတ်ကျောင်းမှာအထေကံဘုံးခွဲတက်ခိုက်မှုကြောင့်လူ50နီးပါးသေဆုံးပြီး150ကျော်ဒဏ်ရာရပါတယ်ချင်းပြည်နယ်စကိုင်းနဲ့မကွေးတိုင်းတွေမှာချင်းစစ်တပ်ကနေအင်အားတိုးမြင့်လာတဲ့အပေါ်မှာစိုးရိမ်နေလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်ဒီနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုဖိလစ်ပိုင်ကသတင်းစာဆီယမ်မားနဲ့ရုရှားသတင်းစာဆီယမ်တူတို့ပူးတွဲရရှိတယ်သွားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပေါ့ပုံရဝင်အောင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးမြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုအစ်စ်တွေလို့ကိုဥရောပပါလီမန်ကဆုံးဖြတ်ချက်ချလိုက်ပါတယ်အလားအလာတွေဘယ်လိုရှိလာနိုင်ပါသလဲ
အခုအချိန်ဒီကတော့စီးပွားရေးပိတ်ဆို့မှုကပိုကြီးကျန်းထန်လာတဲ့အကြောင်းရှိတယ်။ဒီမှာပြည်ထောင်စုမှာရှိနေတဲ့နိုင်ငံတကာရဲ့စီးပွားရေးဟာလုံခြုံမှုရှိတော့အာမခံရမရှိတော့တဲ့
ပြင်သစ်ကမြန်မာရေးလှုပ်ရှားသူကိုထင်ကျော်လွင်ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူနေပြည်တော်ကငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်မှာအငင်းလေးကွဲပြားနေတာတခါမြန်မာနိုင်ငံကကိုဗစ်တတိယလှိုင်းနောက်ဆုံးအခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ကြောပြပေးပါအောင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းခွန်ဒုစ်ပြည်နယ်ကရှီယာမွတ်စလင်တွေရဲ့ဗလီဝတ်ကျောင်းမှာတောက်ကြတဲ့ဝတ်ပြုဆူတောင်းသူတွေနဲ့ပြည်နယ်တုံးအသေးခံဘုံးခွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ဝတ်ပြုဆူတောင်းသူ46ဦးနဲ့မနေ့တေဆုံးပြီး150ကျော်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာခွန်ဒုစ်ပြည်နယ်မြို့တော်ခွန်ဒုစ်မြို့မှာဖြစ်ပွားခဲ့ကြောင်းနဲ့တေဆုံးဒဏ်ရာရသူအရေအတွက်ကိုပါတာလီဘန်ပြောခွင့်ရဇဗီဟူလာမူဂျဟိတ်ကအတည်ပြုပေးခဲ့တာပါဒီသေးကံဘုံးခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ IS စစ်တွေးကြအဖွဲ့ရဲ့အာဖဂန်ဆိုင်ရာ IS ခိုရာဇန်အဖွဲ့ကလည်းကြေညာခဲ့ပါတယ်ဒီအဖွဲ့ website ဆာမျက်နှာကိုစောင့်ကြည့်လေ့လာနေတဲ့ site ထောက်လိုင်းရေးအဖွဲ့ကတော့အလားတူတိုက်ခိုက်မှုတွေထပ်ပြီးလှုပ်လာနိုင်တယ်လို့သတိပေးပါတယ်ကနေဦးချက်လက်တွေကဒီတိုက်ခိုက်မှုမှာလူ100ကျော်သေဆုံးခံရတယ်လို့သိရကြောင်းအာဖဂန်ဆိုင်ရာကုလအဖွဲ့ကပြောတယ်လို့လူသေးပြောက်တိတ်နေတဲ့ဒီတိုက်ခိုက်မှုကြောင့်ဆိုရင်လည်းကုလသမဂ္ဂကပြောပါတယ်အထွေထွေမှုချုပ်အန်တိုနီဂူဒရက်စ်ကတော့ဒီတိုက်ခိုက်မှုကကျောင်းမဲ့ဖွဲ့တိုက်ခိုက်မှုတစ်ခုလို့ပြောပြီးရှုံချခဲ့ကြောင်းအထွေထွေမှုချုပ်ယုံပြောဝင်ရကပြောပါတယ်ဒါပြင်ဒီတိုက်ခိုက်မှုကလွတ်လပ်စွာကိုးကွယ်ခွင့်ကိုချင့်သုံးတဲ့အရသာတွေပေါ်မှာတမင်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောပါတယ်တာလီဘန်ပြောခွင့်ရမူဂျဟစ်ကတော့ဒီတိုက်ခိုက်မှုတက်စုံစမ်းစစ်ဆေးနေပြီလို့ပြောရမယ်အတိအကျကိုတော့ဘာမှထုတ်မပြောပါဘူ
းအမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးဝင်းဒီရှာမင်းကအာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတည်းကြီးတစ်ခုမဖြစ်ပွားအောင်ကာကွယ်ဖို့အတွက်ကမ္ဘာမိတ်ဆွေနိုင်ငံတွေနဲ့အတူလက်တွဲဆောင်ရွက်နေတယ်လို့မနေ့တောက်ကြနေကပြောပါတယ်ဒါပေမဲ့လည်းနိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့အနေနဲ့လူအခွင့်ရေးအပါဝင်ပြည်သူတွေကိုပေးထားတဲ့ဂရီကဝိတ်တွေကိုဖြည့်ဆည်းပေးဖို့ပြက်ကွက်နေတယ်လို့လည်းသူကဝေဖန်လိုက်ပါတယ်မကြာခင်သတင်းပတ်တွေကပါကစ္စတန်နိုင်ငံအနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုဒေါ်လာသန်းပေါင်းများစွာတန်တဲ့အစားအစာတွေအပါအဝင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတုံ့ပြန်ကူညီခဲ့တဲ့အတွက်လဲလေးစားတန်ဖိုးထားပါကြောင်းပြောလိုက်ပါတယ်။အမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးဝင်းဒီရှာမင်းဟာမနေ့တောက်ကြနေကပါကစ္စတန်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးတာလီဘန်အဖွဲ့အုပ်ချုပ်တဲ့အာဖဂန်နစ္စတန်နိုင်ငံကအခြေအနေတွေပါကစ္စတန်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတုံ့ပြန်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်နဲ့လက်ထက်မှာအစ်မြင့်အရာရှိတဦးအနေနဲ့ပထမဆုံးပါကစ္စတန်နိုင်ငံခီးစဉ်အဖြစ်ဒုဝန်ကြီးရှာမင်အိန္ဒိယနိုင်ငံကနေအစ္စလမ်ဘာဘတ်မြို့ကိုဂျာတာပရင်းနဲ့နှောင်းမင်းကရောက်ရှိလာခဲ့တာပါခီးစဉ်အစမှာပါကစ္စတန်အမျိုးသားလုံခြုံရေးအကြံပေးမိုအစ်ယူဆုနဲ့ဆွေးနွေးခဲ့ပြီးနောက်ပိုင်းမှာတော့နိုင်ငံခြားရေးဝန်ကြီးရှာမူမုတ်ကျူရက်ရှိနဲ့လည်းဆွေးနွေးခဲ့ပါတယ်ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးရမှာအာဖဂန်နစ္စတန်နိုင်ငံရဲ့အနာဂတ်နဲ့အမေရိကန်ပါကစ္စတန်ဆက်ဆံရေးအရေးကြီးတဲ့အကြောင်းအရာတွေပါဝင်တယ်လို့လည်းဒုဝန်ကြီးရှာမင်းက Twitter ကနေရေးသားခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ဟာရှေ့နေချုပ်မရစ်ဂါလန်အမေရိကန်လုံခြုံရေးဝန်ကြီးအလက်ဇန်ဒရိုမိုယိုကာရှိုနဲ့အတူမက္ကဆီကိုတာဝန်ရှိသူတွေနဲ့လုံခြုံရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲတစ်ခုကို ောက်ချာနေကမက္ကဆီကိုစီးတီးနယ်မှာကျင်းပခဲ့ပါတယ်။အမေရိကန်မက္ကဆီကိုနှစ်နိုင်ငံဆင်းရဲပွဲတွေမဆခင်မှာလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အတွက်နှစ်နိုင်ငံအသင့်ဖြစ်နေမယ်လို့ယုံကြည်ကြောင်းနှစ်ဖက်အရာရှိတွေကပြောပါတယ်။ဝန်ကြီးဘလင်ကင်ကလည်းအခုချိန်ဟာနှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ဖို့အားလုံးပေါင်းဝင်တဲ့ချင်းကပ်မှုအသစ်ကိုစတင်ရမယ့်အချိန်ဖြစ်ကြောင်းနဲ့ဒီလိုလှုပ်ဆောင်ရမှာမငြိမ်ညှပ်မှုတွေအဂတိလိုက်စားမှုတွေလိုစိန်ခေါ်မှုတွေဖြစ်စေတဲ့အကြောင်းရင်းတွေကိုဖြေရှင်းဖို့နိုင်ငံတန်းတူညီမျှတဲ့မိဖက်အဖြစ်သဘောထားရမယ်လို့တောက်ကြနဲ့ဆင်နဘွယ်အဖွဲ့နိုင်ငံမှာပြောပါတယ်။ရာဇမှုဖြစ်ပေါ်စေတဲ့တရားမဝင်ခွင့်ရတွေကိုချေမှုန်းဖို့၊နေဆက်ကျော်ဖြတ်ကျူးလွန်တဲ့ရာဇမှုတွေဖြစ်မလာအောင်ကာကွယ်ဖို့၊လူခွင့်ရချိုးဖောက်သူတွေကိုနှိမ်နှင်းဖို့အပြင်မွေးဆေးရောင်းဝယ်မှုနဲ့ဆေးဆွဲမှုတွေတိုက်ဖြတ်ဖို့လှုပ်ဆောင်ရမယ်လို့ပြောပါတယ်။တောက်ကြနဲ့အစောပိုင်းတုန်းကတော့ဝန်ကြီးဘလင်ကင်ဟာမက္ကဆီကိုသမ္မတအန်ဒရီမန်နူလိုပက်စ်အိုဘရီဒိုနဲ့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးမာဆယ်လိုအီပရက်ဒိုနဲ့တွေ့ဆုံပြီးလုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်
။ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုဖိလစ်ပိုင်ကသတင်းစာဆရာမမာရီယာရက်စတာနဲ့ရုရှားနိုင်ငံကသတင်းစာဆရာဒီမီထရီမူယာတော့တို့နှစ်ဦးပူးတွဲချီးမြှင့်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာသမ္မတဒူတာတေးရဲ့မူရစေဝါနှိမ်နှင်းမှုအစီအစဉ်မှာအငင်းပွားပွေရာတပ်ဖြတ်မှုတွေကိုဖော်ထုတ်ရေးသားခဲ့တဲ့ရက်ပလာသတင်းဌာနအမှုဆောင်အရာရှိချုပ်ရက်စာနဲ့အစိုးရရဲ့အာဏာအလွဲသုံးစားမှုတွေကိုဖော်ထုတ်သူနိုဘာရာဂေဇတာသတင်းဌာနကမိုဟာတော့ပ်တို့ကိုလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်ရဲရင်ကြိုးပမ်းခဲ့မှုအတွက်စုချီးမြင့်ခဲ့တာဖြစ်ကြောင်းနော်ဝေးနိုင်ငံနိုဘယ်ကော်မတီကမနေ့တောက်ကြနေ့ကကြေညာခဲ့ပါတယ်။ဖိလစ်ပိုင်သတင်းစာဆီယာမတ်ကတော့ပြည်နယ်မှုတွေအောက်မှာသတင်းသမားတွေရဲ့စိတ်ဓာတ်တွေဟာပုံမှန်ခိုင်မာလာတယ်လို့ပြောဆိုပါတယ
် I think What the government doesn't know is the abuses of power that we live through only fuel.
ကျမတို့ရင်ဆိုင်ကြုံတွေ့နေရတဲ့အာဏာအလွဲသုံးစားမှုတွေကြောင့်ကျမတို့ရဲ့အခွင့်အရေးတွေကိုပိုမိုခိုင်ခိုင်မာမာစုပ်ကိုင်လာနိုင်အောင်တွန်းအားပေးနေတယ်ဆိုတာကိုအစိုးရတွေကနားမလည်ကြပါဘူး။သတင်းသမားတူအနေနဲ့ကျမရဲ့တာဝန်တွေအခွင့်အရေးတွေကိုအလွဲတကူအလျှော့ပေးမှာမဟုတ်ပါဘူးလို့ဒီနေ့စာမိုင်းတော့က BOA နဲ့မင်းမြန်ကန်းတခုမှဖိလစ်ပိုင်သတင်းစာဆရာမကပြောသွားခဲ့တာပါ။နိုဘယ်ဆုရွေးချယ်ရေးကော်မတီကတော့ကမ္ဘာတလွားမှာဒီမိုကရေစီနဲ့စာနယ်ဇင်းလွတ်လပ်ခွင့်အပေါ်ချိန်ကျောက်ခံရမှုမှာလွတ်လပ်စွာပေါ်ပြခွင့်စံနှုန်းတွေကိုကင်ဆယ်ရပ်တည်နေကြတဲ့သတင်းသမားအလုံးကိုကိုးစားပြုတဲ့အနေနဲ့စုချီးမြှင့်ဖို့ဆုံးဖြတ်ခဲ့တာလို့ပြောဆိုပါတယ်ခင်ဗျာ
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးတယ
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာဆက်အနာတင်ပြီးနောက်ပိုင်းလက်နက်ကင်ဖိတိဘက်ကပြောပေါက်နေတဲ့ချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတွေမှာမကြာသေးခင်ကဆက်ပြီးစစ်တပ်ကအင်အားတိုးမြင့်လာနေတဲ့ပုံမှာဆိုရင်လေလို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါတယ
် Alarming reports indicate that there has been substantial deployment of heavy weapons and troops by the Myanmar military the Tatmadaw over the past few weeks
အဲ့ဒီမှာချင်းပြည်နယ်ကမ်ပက်လက်နယ်ဟာခါမြို့နယ်စကိုင်းတိုင်းနယ်ကကနီနယ်မုံရွာမြို့နယ်မကွေးတိုင်းနယ်ကဂံကောမြို့နယ်တွေမှာလက်နက်ကြီးတွေပို့ပြီးချလာနေတဲ့ဆိုရင်စရာသတင်းတွေကိုကြားရပါတယ်။အစ်မမြတ်စစ်ဘိုလ်ချုပ်နှစ်ဦးကိုပါဆစ်လွတ်ထားပြီးအင်တာနက်ဆက်သွယ်လည်းဖြတ်တောက်ထားပါတယ်လို့လူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေးရဲ့ပြောခွင့်ကရဗီနာဆမ်ဒါဆန်နီကဆွစ်ဇာလန်နိုင်ငံဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံမှာဖက်ဒရယ်တက်စစ်တပ်အာဏာသိမ်းပြီးနောက်နိုင်ငံရေးချက်တဲတွေနဲ့တူလက်နက်ကိုင်အုံချမှုပေါ်လာနေတာကိုအာဏာပိုင်တွေကနှိမ်နင်းရတာနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။
ကုလသမဂ္ဂနဲ့အရှေ့တောင်အရှာနိုင်ငံများအပြင်အာဆီယံတို့ဝင်ကြီးအဆင့်ဆွေးနွေးမဲ့အစည်းအဝေးကိုရွှေ့ဆိုင်းဖို့စီစဉ်ထားပြီးကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုအတွက်အငင်းပွားစရာဖြစ်နေတဲ့ကိစ္စနဲ့ဆက်နွယ်နိုင်တယ်လို့လည်းတန်တမန်အတိုင်းဝိုင်းကခန့်မှန်းနေကြပါတယ်။အာဆီယံနဲ့ကုလသမဂ္ဂဝင်ကြီးအဆင့်အစည်းအဝေးကိုရွှေ့ဆိုင်းဖို့အတွင်းရေးမှူးချုပ်ကပြောဆိုခဲ့တာဖြစ်ကြောင်းနယူးယောက်ကုလသမဂ္ဂရုံးချုပ်ကတောက်ချာနေသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရက်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကုလသမဂ္ဂကလည်းအကူအညီပေးဖို့အတွက်သဘောတူညီချက်ရခဲ့တဲ့နောက်မှာဘင်္ဂလားပင်လယ်အော်ရက်ကဘာဆန်ချာကျွန်းစီကိုရိန်ဂျာဒုက္ခသည်8000ကျော်ပို့ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပါတယ်။လူခွင့်ရေးအဖွဲ့ကဆိုရင်ကြောင်းပြောနေတဲ့ကြားကပဲဒီကျွန်းပေါ်ကဒုက္ခသည်စခန်းကိုပို့ပေးထားတဲ့ရိန်ဂျာဒုက္ခလည်း1900လောက်ရှိနေပြီဖြစ်ပါတယ်။နိုဘယ်မှာမုတ်တုံရာသီရောက်ရင် ဘာသာချောင်းစီကိုရွန်ဂျာတောင်းတဲ့ခြေပြီးပို့ပေးမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာကော်မရှင်နာမင်းကြီးရှာရက်စ်ဝမ်ဟိုက်ကိုကိုကာပြီးအေဖီတရင်မှာဖော်ပြပါတယ်။လာမယ့်နှစ်ဖေဖော်ဝါရီလကုန်လမှာဒုက္ခသည်တသိန်းလောက်ပြီးပို့ပေးမှာပို့တတ်မှတ်ထားတာဖြစ်တဲ့အတွက်နောက်ထပ်ပြောင်းရွှေ့ပေးတဲ့တောင်းထောင်လောက်ရှိနေတယ်လို့လည်းပြောပါတယ်။ဒေရီကတော့ကြောင်းပြ
ပထမဦးဆုံးအကြိမ်ဖြစ်တရုတ်သမ္မတရှီနှစ်နိုင်ငံအရေးကြီးစာတွေကိုအတူတကွဖြည့်ရှင်းတယ်လီဖုန်းကတစ်ဆင့်မနေ့တောက်ကြနေကဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံကြားပိုင်ဆိုင်မှုတွေအငင်းပွားနေကြတဲ့ဂျပန်အခေါ်ဆန်ကကူတရုတ်အခေါ်ဒိုင်အိုယူကျွန်းကိစ္စနဲ့ဟောင်ကောင်ရေးတရုတ်နိုင်ငံရှန်ကျန်းပြည်နယ်ကဝီဂါမွတ်စလင်တွေအပေါ်မှာတရုတ်အစိုးရရဲ့ကိုင်းတွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ကြောင်းလဲဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့လည်းအသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။မြောက်ကိုရီးယားအရေးအပါအဝင်တခြားအရေးကြီးတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။တရုတ်ကွန်မြူနစ်ပါတီအပေါ်ပြည်သူ့နေစဉ်သတင်းစာကတော့တရုတ်သမ္မတဟာဂျပန်ဝန်ကြီးချုပ်တင့်နဲ့ထိုင်ဝမ်ကျွန်းအရေးပါဝင်အရေးကြီးတဲ့ကိစ္စရပ်တွေကိုကိုင်းတွယ်ဖြည့်ရှင်းတဲ့အကြောင်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။စနေနေ့မနေ့ကင်းထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ဖင်မျိုးတက်နဲ့ဥက္ကမောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုကျွန်တော်တို့အရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီကိုပြစ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်ဖို့ဆိုတဲ့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ကိုမြန်မာအရေးလှုပ်ရှားတဲ့အဖွဲ့တွေကကြိုဆိုလိုက်ကြပါတယ်။ဒါပေမဲ့မြန်မာစစ်တပ်ကိုဝင်ဝေးအများအများရစေတဲ့ကဏ္ဍတွေကိုတော့အဓိကထားပြီးတော့ပြစ်မှတ်ထားပြီးဒီဒဏ်ခတ်ပိတ်ဆို့နိုင်မှသာထိရောက်နိုင်လိမ့်မယ်လို့ထောက်ပြကြပါတယ်။ဒီအကြောင်းကိုဆက်ပြီးနားဆင်နိုင်ပါတယ်။မြန်မာစစ်ကောင်စီအဖွဲ့ကိုရောသူတို့အတွက်ဝင်ငွေဝင်လန်းဖြစ်စေတဲ့ရေနံသဘာဝတန့်ငွေလုပ်ငန်းနဲ့နိုင်ငံပိုင်ဘဏ်လုပ်ငန်းတွေကိုပါ EU အဖွဲ့ဝင်နိုင်ငံတွေကပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ကြဖို့ EU ဥရောပပါလီမန်မှာအောက်တိုဘာ9ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကိုဥရောပနိုင်ငံတချို့မှရှိတဲ့မြန်မာအရေးလှုပ်ရှားတဲ့အဖွဲ့တွေကကြိုဆိုလိုက်ကြပါတယ်။ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပေမဲ့ထိရောက်အောင်လုပ်ဖို့လိုတယ်လို့ဗီဒင်အခြေစိုက်ဘာမားကင်ပိန် UK ရဲ့ဒါရိုက်တာMark Farmana ကပြောပါတယ
် And so the European Parliament is now calling on the European Union members to get a move on and to start bringing in more new sanctions including on oil and gas
မြန်မာနိုင်ငံနဲ့ပတ်သက်ပြီး EU အဖွဲ့ဝင်နိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ရမယ်အထက်မှာရေနံနဲ့သဘာဝတန့်ငွေလိုကဏ္ဍမျိုးကိုထက်သွင်းဖို့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ထဲတိုက်တွန်းထားတာတွေ့ရပါတယ်ဒါကကျွန်တော်တို့ဘာမာကင်ပိန်း UK အပါအဝင်ဥရောပတွေကအခြားမြမအရေးလှုပ်ရှားနေတဲ့အဖွဲ့တွေရဲ့သဘောဆန္ဒနဲ့လည်းတထပ်ထဲကြပါတယ်စစ်ကောင်စီဟာရေနံနဲ့သဘာဝတန့်ငွေလုပ်ငန်းတွေကနေဝင်ငွေအကြီးအကျယ်ရနေတာဖြစ်ပါတယ်ဒီလိုမျိုးမြမစစ်ကောင်စီရဲ့နိုင်ငံခြားငွေကြေးဝင်တဲ့လမ်းကြောင်းကိုပိတ်ဆို့နိုင်မှသာထိရောက်မှုရှိလာလိမ့်မယ်လို့မြင်ပါတယ
်ဒါပေမဲ့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ဟာအဖွဲ့ဝင်နိုင်ငံတွေမပြစ်မနေလိုက်နာလှုပ်ဆောင်ရမယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူးဥရောပသမဂ္ဂတွေကတနိုင်ငံချင်းအလိုက်သက်ဆိုင်ရာအစိုးရတွေကိုမြစ်တာရက်ခံတိုက်တွန်းနိုင်မှသာမြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့ပိတ်ဆို့မှုတွေဖြစ်လာနိုင်လိမ့်မယ်လို့သုံးသပ်သူကပြင်သစ်နိုင်ငံရောက်မြန်မာများအဖွဲ့ရဲ့နိုင်ငံသားရေးတာဝန်ခံကိုထင်ကျော်လွင်ဖြစ်ပါတယ
်။အခုအခြေအနေကတော့စီးပွားရေးပိတ်ဆို့မှုကပိုပြင်းထန်လာတဲ့အကြောင်းရှိတယ်။တမပြည်နယ်မှာရှိနေတဲ့နိုင်ငံတကာရဲ့စီးပွားရေးတွေဟာလုံခြုံမှုမရှိတော့အာမခံချက်မရှိတော့တဲ့အတွက်သူတို့ရဲ့ကုလစည်းဝါးတွေကိုပြန်ဆင်းလာဖို့အချိန်ရောက်လာပြီပေါ့အဲ့တော့ခုနကတော့သူတို့အနေနဲ့ခုနတန်ခတ်ပိတ်ဆို့မှုကိုသူတို့ခံသူတို့ထွက်မလားအဲဒါမှမဟုတ်လို့ရှင်လို့ရှင်ဗမာပြည်နယ်ထဲမှာရှိနေတဲ့ကုလစည်းဝါးကိုဒီအမကန်ကြီးမရှိတဲ့ဟာကိုလက်လွတ်အဆုံးရှုံးခံမလားပေါ့အဲ့ဒီအချက်မချက်ရှိတယ်အဓိကကတော့ဗမာပြည်ရဲ့ကြောင်းလဲနိုင်ငံရေးကြောင်းလဲနေတဲ့အခြေအနေစီးရေးကြောင်းလဲနေတဲ့အခြေအနေပေါ်မှာပဲနိုင်ငံတကာကကြည့်ပြီးတော့ဟိုလှုပ်တဲ့သဘောမှရှိတယ်ဗမာပြည်ရင်းထဲကအခြေအနေမပြောင်းမှုပါဘူးဆိုလို့ရှိရင်တို့ရဲ့တာခပိတ်ဆို့မှုတွေတို့ရဲ့အတိုင်းရင်းတမန်ကြီးနေရာပြောင်းလဲမှာမဟုတ်ဘူ
းဥရောပသမဂ္ဂတွေကနိုင်ငံတချို့ဟာတို့တိုင်းပြည်ရဲ့အကျိုးစီးပွားပေါ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြီးမားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ချင်ဖို့မရဘူးလို့ဘာမားကင်ပိန်း UK ရဲ့ဒါရိုက်တာ Mark Farmana ကထောက်ပြပါတယ
် President Macron of France is blocking the European Union from making sanctions on oil and gas on Mauge
မြန မြန်မာနိုင်ငံတွင်ရေနံနှင့်သဘာဝတန်ငွေကဏ္ဍကို EU အနေနဲ့တန်ခါပိတ်ဆို့မှုလုပ်မဲ့ကိစ္စမှာပြင်သစ်ကကန့်ကွက်လေရှိပါတယ်။ဘာကြောင့်လဲဆိုတော့ပြင်သစ်ရဲ့တိုတယ်ကုမ္ပဏီကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုလှုပ်ထားပြီးအဲ့ဒီကနေငွေအကျိုးအမြတ်အများအပြားရနေလို့ဖြစ်ပါတယ်။ဒါပေမဲ့ရေနံနဲ့သဘာဝတန်ငွေကဏ္ဍမဟုတ်တဲ့မြန်မာအစိုးရပိုင်းဘဏ်လုပ်ငန်းနဲ့အခြားလုပ်ငန်းမျိုးကိုသာပိတ်ဆို့မှုလုပ်ဖို့ပြင်သစ်ကအကြံပေးနေတာပါ။နောက်တနိုင်ငံကတော့ဂျာမနီနိုင်ငံဖြစ်ပါတယ်ဂျာမနီကလည်းမြန်မာနိုင်ငံပေါ်ဘယ်လိုပိတ်ဆို့အရေးယူမှုမျိုးကိုမှလှုပ်ချင်ပုံမပြပါဘူးတခါပိတ်ဆို့မှုအစ်စ်တွေဖြစ်လာအောင်ကျွန်တော်တို့ဂျာမနီကိုဖိအားပေးတင်ပါတယ်အဓိကအပြင်စစ်တပ်ပိုင်းဒါမှမဟုတ်သူတို့နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေကိုအရေးယူနိုင်မှသာမြန်မာပြည်သူတွေအပေါ်ဖိနှိပ်တဲ့ရန်တရားကိုရှော့ချနိုင်မှာဖြစ်တယ်လို့ယုံကြည်ပါတယ
်မကြသေးခင်လပိုင်းတွေအတွင်းမြန်မာစစ်ကောင်စီအပေါ်ပြည်ထောင်နိုင်ငံရောအမေရိကန်ကပါတံခတ်မှုအသစ်တချို့လုပ်ခဲ့ပေမဲ့ထိရောက်အောင်တိကျတဲ့ဖြည့်ဆွတ်ဆောင်ရွက်ချက်တွေမလုပ်ခဲ့ဘူးလို့ဘာမာကင်ပိန်း UK အဖွဲ့ကထောက်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကလည်းမြန်မာဆက်အနာပိုင်နေနဲ့သူတို့ရဲ့လုပ်ငန်းတွေကိုပြစ်မှတ်ထားပြီးတံခတ်အရေးယူမဲ့ဥပဒေကြမ်းတစ်ခုကိုတင်သွင်းထားပါတယ်ခင်ဗျာ
။ VOA ရဲ့မနေ့ကအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။မီဒီယာမှာကျင်းပမဲ့ငញ្ញံရေးဆွေးနွေးပွဲကိုတိုင်းရင်းသားနိုင်ငံရေးအင်အားစုတွေအပါအဝင်နိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့မတက်ဖို့ဆုံးဖြတ်ထားတဲ့ပါတီတချို့လည်းရှိနေပါသေး။မြန်မာနိုင်ငံမှာနိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကိုင်ပိဋိပတ်ခတွေပေါ်ပေါက်နေချိန်မှာတိုင်းရင်းသားနိုင်ငံရေးပါတီတချို့ရဲ့မတူကွဲပြားတဲ့အမြင်တွေကိုတော့ကိုဝင်းမင်းကစူးစီးတင်ဆက်ထားပါသေး
။ဟုတ်ကဲ့ SNLD ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အထွေထွေအတွင်းမှုဦးဆိုင်လေးကအခုလိုမတက်ရောက်ပုံကို
အခုလုံးမဲ့ငြိမ်းချမ်းဆွေးနွေးပွဲကိုကျွန်တော်စီဖိတ်ကြားတာက USDP ပါတီကတာဝန်ရှိသူတယောက်ကဖိတ်တာပေါ့နော်ကျွန်တော်စီစီစည်းဝေးမှာတိုင်ပင်ကြည့်ကြတော့တက်ဖို့ရအတွက်ကျွန်တော်တို့အဆင်သင့်မဖြစ်သေးဘူးဒီချိန်မှာငြိမ်းချမ်းဆွေးနွေးမယ်ဆိုလို့ရှိရင်အားလုံးဘက်ဆုံးအဆင်သင့်ဖြစ်နေရမယ်အထူးသဖြင့်တော့တိုင်ပြည်တည်ငြိမ်အေဂျင့်တဲ့နေထားတစ်ခုကိုဖော်ဆောင်နိုင်မှဆွေးနွေးတာပိုပြီးအထိတ်ပဲရှိမယ်လို့အရင်ထားကြလို့ပါဗျနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုတောင်းယူထားတဲ့အဖွဲ့အစည်းရဲ့နောက်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာငြိမ်းချမ်းပစောင်းရေးဆိုင်ရာအစုအဖွဲ့တွေအားလုံးဘက်ဆုံးတောင်းဆိုပါမှသာလျှင်အရာရောက်နိုင်မယ့်အရာလို့ကျွန်တော်မြင်တယ်ပါတီတစ်ခုအနေနဲ့ဥဆောင်ပြီးဒီမှာလှုပ်တာမျိုးအဖွဲ့အစည်းတစ်ခုတည်းကဥဆောင်ပြီးလှုပ်တာမျိုးကြတော့ပြည့်စုံတယ်လို့ကျွန်တော်ကမယူဆလို့ပ
ါနောက်ANP ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလှက်ကလည်းမတက်ရောက်ပုံကို
ကျွန်တော်တို့ပါတီကတော့အဲ့ဒီမှာသူ့ကိုတော့ကျွန်တော်တို့မတက်ရောက်နိုင်ဘူးလို့ပြောရတာရှိပါတယ်ပါတီတစ်မှာလေးကြည်ကြည်လေးကဆွေးနွေးလို့ရတဲ့အခင်းချင်းကမရှိသေးဘူးလေပိုပြီးရောဂါကလည်းအခုမှသိရင်သိစားရှိသေးတယ်ရှိရင်ဖိတ်ကြမှုကလည်းသိရှင်းရှင်းလင်းလင်းကျွန်တော်တို့သိနားမလည်ဘူးသိတဲ့ပါတီတွေကလည်းဘလို့ရွေးချယ်ပြီးဖိတ်ကြဆိုလည်းသိရှင်းလင်းလင်းမပြီးဘူးကျွန်တော်တခါမေ့ကြည့်တော့ပါတီ30လောက်ကိုဖိတ်တယ်လို့အဲ့လိုပြောတယ်။ဒါပေမဲ့ဘေးပတိဒီပါရီဆိုတော့ကျွန်တော်တို့အဲ့လိုအတိအကျမမြင်သေးဘူး။ဖိတ်ကြတာကဘေးအဖွဲ့ကြီးကဖိတ်တယ်လို့အဲ့လိုအသေးချာမပါဘူးဖိတ်တယ်မှာလေ။နိုင်ငံရေးပတိညအစုဖွဲ့အဲ့လိုသာရေးထားတယ်ဖိတ်ကြသူနေရာမှာကအခုအချိန်မှာကဘလို့ပုံစံမျိုးနဲ့အစုဖွဲ့လို့ဆိုတာလေကျွန်တော်တို့ကရှင်းရှင်းလင်းလင်းနားလည်တဲ့အချိန်မျိုးမရှိဘူး။အရင်ကတော့က UPBGC နိုင်ငံရေးပတိညအစုဖွဲ့ဆိုတော့ကရှိသေးတယ်လေ။အဲ့ဒါကြောင့်အခုအချိန်မှာက UPBGC ကပြန်နေဖြစ်စေတဲ့ဥစ္စာကလေးမရှိသေးဘူးဆိုတော့ဖက်ကြောင့်မို့ပုံမှန်လေးရှင်းရှင်းလင်းလင်းနားမလည်တာလေးပါတယ်။နေရာကတော့အဲဒီညချင်းရေးဖို့ဆောင်ဘူဌာနအဲ့ဒီမှာလုံးမလို့အဲ့လိုပါတယ
်။ဒါအပြင် MUP မိုးညညရေးပါတီနဲ့နှိစက်သူတူကလည်း NSPNC လို့တူောက်ခေါ်တဲ့အမျိုးသားစီလုံးညညရေးနဲ့ညချင်းဖို့ဆောင်မှုညနေရေးကော်မတီကဥဆောင်ဖိတ်တာမဟုတ်ပဲ USDP ပါတီကဖိတ်တာမျိုးနဲ့ဘာအဓိကစနစ်အမှန်မသိတာမို့မတက်ဖို့ဆုံးဖြတ်တာပါလို့ဆိုပါတယ်။ဒါပေမဲ့ SNDP ရှမ်းတိုင်းဒေသဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိုင်ပေါင်ကတော့
တက်မယ်ကြ။ကျွန်တော်ရဲ့ဟို CC အဖွဲ့ဝင်တော့သူကပါနိုင်ရေးမှုပေါ့ဒေါက်တာဆိုင်ကျော်တက်မယ်ကြ။ဒါငင်းချမ်းရေးဆိုတော့ကျွန်တော်နိုင်ငံကမငင်းချမ်းတာကြာပြီလေဗျာ။နှစ်ပေါင်းက90လောက်ရှိပြီလေမငင်းချမ်းတာ။ငင်းချမ်းတော့လောက်မှာပေါ့။ငင်းချမ်းမှဖွံ့ဖြိုးတိုးတက်မှာပေါ့။အဲကျွန်တော်တိုင်းဒေသရဲ့လိုလားနေတဲ့ဖက်ဒရယ်ပုံစံကိုပြောင်းလုတ်ပေးနိုင်တယ်ဆိုလို့ရှိရင်တိုင်းပြားအေချမ်းမ
ဒီနေရာမှာ USDP ကြက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ဘာကြောင့်အခုလိုပွဲကိုစီစဉ်ရပါလဲလို့မေးရမှာ SNLD အထွေထွေတွေ့မှုဦးဆိုင်လေးကအခုလိုသုံးသပ်ပြပါတယ
်ကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်ဒီဒီခိုင်ပြိုးပါတီကကမကထပြုပြီးငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဖိတ်ကြားတာဟာဒါဒုတိယအကြိမ်ပေါ့နော်ကျွန်တော်စီဖိတ်စာရောက်တာ ဆိုတော့ဘာကိုရည်ရွယ်ပြီးလုပ်တယ်ဆိုတာတော့ကျွန်တော်အတိအကျမပြောနိုင်ဘူးဒီကံပြောပါတီနဲ့နှိစက်တဲ့ပါတီတွေကိုအဓိကထားပြီးဖိတ်ကြားတယ်လို့မြင်ပါတယ်ကျွန်တော်ဘက်ကမတက်ပြောင်းနိုင်ဘူးတက်ဖို့အစဉ်အသင့်မဖြစ်သေးဘူးပြောတော့လေတို့ကရှော့ရှူရှူပဲဟုတ်ကဲ့အထက်ကိုပြန်တင်ပြလိုက်ပါမယ်ဒီလိုပဲပြီးသွားတယ်ဒါပေမဲ့ NCA ကလည်းပဲတကယ်တမ်း6နှစ်တာပြည့်နေပြောတာဟုတ်တစ်ဖက်မှာလည်းအာဆီယံဘက်ကကြတော့ stakeholder အကုန်လုံးနဲ့တွေ့ဆုံဖို့အတွက်ကိုတောင်းဆိုထားတာ။ဒါတော့သူတို့သဘောတူညီချက်၅ချက်အရပေါ့နော်။ဒါပေမဲ့ဒီနေ့ဒီချိန်မှာအာဆီယံကိုယ်စားလှယ်ကိုယ်တိုင်တကယ်တမ်းလာတော့မယ်ဆိုတဲ့အခါကျတော့ဒေါက်တာဆီဂျီနဲ့တွေ့ရမှဖြစ်မယ်လို့တောင်းဆိုတာကို။အဲ့ဒီပုံမှာမလဲရောနိုင်တာနဲ့အခြားတစ်ဖက်မှာသူတို့ရဲ့ဒီတွင်ငင်းကြိုင်းဆန်လုပ်ငန်းများကိုအစားထိုးပြီးတော့မှဒီလိုမျိုးဆောင်ရွက်မှုတွေရှိတယ်ဆိုတာကိုညီမောင်ထိုးပြချင်တာလည်းပဲပါကောင်းပါနိုင်ပါလိမ့်
မယ်။တကယ်တော့အခုဘွဲကစစ်ကောင်စီပြောခွင့်ရအနေနဲ့စည်ရတုပြည်တော်စုနေအတွက်ငင်းကြိုင်းတွုံးမြေလှုပ်ဆောင်မယ်လို့ပြောပြီးမှဖြစ်လာကစက်ဆိုင်ဖွံ့ဖြိုးရေးပါတီနဲ့နှိစက်တဲ့ပါတီငယ်20ဝန်းကျင်တော့တက်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ။
ကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာမကြာခင်မှာတော့အပတ်စဉ်ကန္တာတွေကိုထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုတော့မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းဖြစ်ပေါ်ခဲ့တဲ့အခြေအနေအဆုံးသတ်ဖို့အလားအလာရှိနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေက VOA ကိုပြောကြားပါတယ်သတင်းကြော်ကြော်လာရင်ကျောင်းတွေပြန်ဖွင့်ဖို့အတွက်အသက်12နှစ်အရွယ်ကျောင်းသားလေးတွေကိုကာကွယ်ဆေးထိုးသွားပေးဖို့ပြင်ဆင်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မွန်ပြောပြပေးပါဦးဗျာ
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်ခံရသူနဲ့တေဆုံးသူဦးရေဟာကိုဗစ်တက်ရလိုက်ကူးစက်မှုမြင့်တက်ခဲ့ခြင်းဇူလိုင်လတုန်းကလောက်အခုမများတော့ဘူးလို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရဟိတကူညီပေးနေသူတွေကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကကိုဗစ်တက်ရလိုက်အဆုံးတတ်တော့မယ်အနေအထားလို့ VOE ကိုခုလိုပြောပါတယ်
။ပိုစစ်ရင်တော့ပိုတရမှာနော်။ဒါတခုကောင်းတဲ့ချက်ကပိုစစ်ပင်မဲ့လည်းပိုမတွေ့ဘူးပေါ့နော်။ကြောင့်မို့လဲဒါတိုင်းတော့တန်းနေတာပေါ့။တက်ရလိုက်ရတော့ဒီအဆုံးတတ်နေတဲ့သဘောတော့ရှိတာပေါ့ဗျာ။ဒါပေမဲ့လည်းဒီကာယောဂါတခုဆိုတော့ဘယ်တော့မှ short တက်လို့မရပါဘူး။ကာယောဂါရင်းနဲ့မတူတာသူမှလက္ခဏာမပြတဲ့သူတွေညာတဲ့ယောဂါဖြစ်နေလို့လေ။သူကနည်းနည်းလေးတော့တွက်ရခက်တာပေါ့။ပုံမှန်အပြင်တော့ဒီကာယောဂါတခုရဲ့ဒီအကျဉ်းချင်းပေါ့နော်။ဒီ line to line ပြီးဆုံးနေဆိုတော့သူရဲ့ယောဂါပြိုးရိုက်ခဲ့နှစ်ဆကိုပိုးတွေ့ရှိရတဲ့လူအစ်စ်မတွေ့တော့ဘူးဆိုရင်ဒီကာယောဂါတခုကအဆုံးသက်လေးရှိတယ်ဆိုပြီးတော့ဒါတော့ကာယောဂါရဲ့ဒီ principle ရရှိတယ်ပေါ့နော်။ဒီလုပ်ငန်းတွေပြန်စနိုင်ဖို့ဆိုတဲ့အနေအထားကိုပဲတော့တက်မှန်အောင်အဲ့ဒါကြတော့ဒီ900ကိုင်နှုန်းနဲ့ပဲဒါကမ္ဘာ့ကျန်းမာရေးအဖွဲ့ကတက်မှန်တာပေါ့နော်ကိုတွေ့ရတိုင်းတော့ဒီတိုင်းစစ်တိုင်းစစ်တယ်ဒီလိုစစ်တဲ့ပမာဏအတူတူလောက်ရှိနေတဲ့အချိန်မှာဒါကိုင်နှုန်းတွေတဖြည်းဖြည်းကျပြီး900ကိုင်နှုန်းအောက်ကိုရောက်လာရင်တော့ကျွန်တော်လုပ်ငန်းတွေတဖြည်းဖြည်းနဲ့ပြန်စားလို့ရတယ်ပေါ့
ကျမ၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရတက်ခွဲနမူနာစစ်ဆေးသူနဲ့အတူပြုလူနာရှာကိုင်နှုန်းအခုရက်ပိုင်းတွေအတွင်းမှာ800ကိုင်နှုန်းဝင်းကျင်မှာရှိတာတွေ့ရပါတယ်ကယောဂါဖြစ်ပွားမှုထိန်းချုပ်နိုင်ဖို့အတွက်အဓိကကျတဲ့ထဲမှာယောဂါကာကွယ်ဆေးထိုးနိုင်ဖို့လည်းပါဝင်နေပြီးတော့နိုင်ငံတွင်းမှာကာကွယ်ဆေးအပြည့်အဝထိုးပြီးသူဦးရေက 3.4 တန်းရှိထားပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကာကွယ်ဆေးတွေကိုဦးစားပေးအုပ်စုအလိုက်ထိုးနှံပေးနေပြီးအောက်တိုဘာလကုန်ပိုင်းသတင်းချုပ်ပိတ်ရက်တွေပြီးရင်တော့အခုနှစ် 2021-2022 ပြည်ညတစ်နှစ်အတွက်ကျောင်းအပ်ထားတဲ့အသက်12နှစ်နဲ့အထက်16နှစ်အထိကျောင်းသားတွေကိုကာကွယ်ဆေးထိုးပေးမယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။လာမယ့်သတင်းပတ်အောက်တိုဘာ12ရက်နေ့ကစပြီးတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ကျောင်းသားလူငယ်တွေကိုထိုးနှံပေးနိုင်ဖို့အတွက်ရည်မှန်းထားတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပြပါတယ်
။ကျွန်တော်တို့ကတော့12နှစ်အထက်ပေါ့နော်12နှစ်အထက်ကျောင်းသားလူငယ်တွေဦးစားပေးပြီးထိုးမှာပေါ့နော်။ဆိုင်နိုဘက်ပဲထိုးမှာကြ။ဟုတ်ဒီဆိုင်နိုဘက်ကတော့နိုင်ငံတော်များများမှာထိုးပြီးသွားပြီပေါ့နော်။တရုတ်ပြည်ဆိုရင်ဒီဆိုင်နိုဘက်ကိုအပြုဝယ်ရဖို့သူက3နှစ်ကနေ18နှစ်အထိသူကအပြုဝယ်ရဖို့ဒီကလေးပေါင်းပေါ့နော်ခုနပြောတဲ့63တန်းအောင်သူကထိုးလာပြီဆိုတော့အဲ့လိုမျိုးပေါ့နော်သူရဲ့ဒီ vaccine ရဲ့ efficacy ကိုလည်းအကြည့်လို့မရအောင် safety ပဲကြည့်ရတာပေါ့နော
်ကာယောဂါကာကွယ်ဆေးထိုးနိုင်ရမယ့်ဦးစားပေးအုပ်စုရဲ့ပါဝင်သူတိုင်းအပြည့်အဝထိုးနိုင်ဖို့အရှိန်မြင့်ဆောင်ရွက်နေတယ်လို့လည်းနိုင်ငံပိုင်မီဒီယာတွေကနေဖော်ပြနေပါတယ်မြန်မာနိုင်ငံကဝယ်ယူထားတဲ့ Covishield Covid ကာကွယ်ဆေးတစ်သန်းကိုဒီလထဲမှာပဲအိန္ဒိယနိုင်ငံကနေမြန်မာနိုင်ငံကိုပို့ဖို့ရှိတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံကအိန္ဒိယနိုင်ငံကနေ Covishield Covid ကာကွယ်ဆေးတန်း30ဝယ်ယူထားတာဖြစ်ပါတယ
်ပြီးခဲ့တဲ့လပိုင်းနေ့တွင်မြန်မာနိုင်ငံမှာပြင်းထန်စွာကူးစက်ပြန့်နှံ့ခဲ့တဲ့ Covid တတိယလှိုင်းအဆုံးသတ်နိုင်တော့မယ်လို့ကျန်းမာရေးဌာနရဲ့တာဝန်ရှိသူတွေပြောကြားတဲ့အကြောင်းကိုမဆုမြတ်မွန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုတော့ VO ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင် ကုလသမဂ်အထွေထွေညီလာခံမှာပြောကြားတဲ့သမရဂျိုးဘိုင်ဒန်ရဲ့မိန့်ခွန်းမှာကမ္ဘာကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးသူ့ရဲ့မျှော်မှန်းချက်ကိုအလေးပေးပြောဆိုခဲ့ပါတယ်။မွေးရာပါလူအခွင့်အရေးလေးစားလိုက်နာမှုတိုးတက်စေဖို့ကတော့သမရရဲ့ထိတ်တန့်ဦးစားပေးကိစ္စရပ်တွေထဲကတစ်ချက်ဖြစ်ပါတယ်။အနာဂတ်ကိုလူကုန်တိုက်ခါတန်ဖိုးထားကြသူတွေရတာပိုင်ဆိုင်ကြမှာဖြစ်ပြီး
The future will belong to those who unleash the potential of their people, not those who stifle it. The future will belong to those who give their people the
ability to live free. Lula swa atet shen tan nai zwan pe nai du re ya da anaga gu pai so ja ma phit par de. Mon jet bi atet shu ma ya aw tan let ti ne au chou mae du re atwe anaga ma phit sia ba u. Kaba paw ma democracy ta khit san bi အာနာရှင်စနစ်အဆုံးသတ်တဲ့ခေတ်ရောက်ပြီလို့ကြေညာနိုင်တော့မယ်လို့ယူဆကြပေမဲ့တကယ်တော့အဆုံးမသတ်သေးပါဘူးလို့ပြောသွားတာပါ။ကမ္ဘာတစ်ဖွန်းဒေသတော်တော်များများမှာဒီမိုကရေစီရေးတက်ကြွလှုပ်ရှားမှုတွေရှင်သန်နေသေးပါပဲလို့သမ္မတဘိုင်ဒန်ကပြောပါတယ်
။ Human rights defenders, the journalists, the peace protesters on the front lines of this struggle in Belarus, Burma, Syria, Cuba, Venezuela,
Belarus, Myanmar, Syria, Cuba and Venezuela အပြင်တခြားနိုင်ငံတွေမှာအဂတိလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားသူတွေလူအခွင့်အရေးခုခံကာကွယ်သူတွေသတင်းသမားတွေငြိမ်းချမ်းရေးအတွက်ဆန္ဒထုတ်ဖော်သူတွေဟာရှေ့တန်းကနေရုန်းကန်နေကြဆဲဖြစ်ပါတယ်လို့ထောက်ပြသွားတာပါဆူဒန်နိုင်ငံမှာဆိုရင်လေလူတဘာဝအလျောက်လွတ်လပ်စွာနေလိုကြတဲ့ဆန္ဒကိုတတိရှိရှိထုတ်ဖော်နေကြတဲ့အမျိုးသားနဲ့အမျိုးသမီးတွေဟာလူမျိုးတုံးတတ်ဖြတ်နိုင်တဲ့အာဏာရှင်ကိုဖယ်ရှားရေးနဲ့ဒီမိုကရေစီရေးအတွက်ဒီကနေ့အထိအကြမ်းဖက်နှိပ်စက်မှုတွေကြားကြံ့ကြံ့ခံတွန်းလှန်နေကြဆဲဖြစ်ပါတယ်မော်လ်ဒိုဗာနိုင်ငံမှာတော့အဂတိတိုက်ဖျက်ရေးနဲ့အများပါဝင်နိုင်တဲ့စီးပွားရေးစနစ်ထူထောင်နိုင်ဖို့အတွက်ဒီမိုကရေစီအင်အားစုတွေရဲ့တွန်းအားတွေနဲ့အတူပြည်သူလူထုကရွေးကောက်ပွဲမှာတခဲနဲ့အောင်ပွဲခံနိုင်ခဲ့ကြပါတယ်ဇမ်ဘီယာနိုင်ငံမှာလည်းပထမဆုံးမဲပေးခွင့်ရတဲ့လူငယ်တွေနဲ့အမျိုးသမီးတွေတန်းနဲ့ချီပြီးသူတို့ရဲ့ဆန္ဒကိုထုတ်ဖော်ခဲ့ကြပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးနိုင်ငံဒီမိုကရေစီလမ်းကြောင်းသစ်ဖော်ဆောင်ရေးအတွက်မကြုံစဘူးသမိုင်းတွင်ရဲ့အောင်မဲပေးခဲ့ကြတာဖြစ်ပါတယ်။ဘယ်ဒီမိုကရေစီမှပြည့်စုံနေရလို့မရှိပေမဲ့ဒီမိုကရေစီဟာလူသားတွေအတွက်အသင့်တော်ဆုံးအကောင်းဆုံးအရာအဖြစ်ရှိနေစေမို့ဒီမိုကရေစီထွန်းကားရေးအတွက်စောင့်ခြင်းပေးနေတာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်
။ This is a moment where we must prove ourselves the equals.
အရင်တော့အနာဂတ်ကိုတန်ဖိုးထားအမျှော်အမြင်နဲ့စိတ်ပိုင်းဖြတ်ချက်ကိုယုံကြည်မှုနဲ့စူးစီးပြီးကုလသမဂ္ဂကိုထူထောင်ခဲ့ကြသူတွေလိုပဲကျွန်တော်တို့ဒန်းတူဆောင်ရွက်နိုင်ကြတယ်ဆိုတာကိုဒီအခိုက်အတန့်မှာမဖြစ်မနေသက်သေပြကြရမှာပါလွန်ခဲ့တဲ့အနှစ်80ကျော်ကစစ်ပွဲတန်တရားနဲ့ဖျက်လို့ဖျက်ဆီးလို့ရတဲ့ကိုရပ်တန့်ပြီးအထိုက်အလျောက်ငိမ့်ချမ်းရေးနဲ့ကပ္ပတာယာဝပြောရေးကိုကုလသမဂ္ဂအုံမြင့်ချခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒါတွေအားလုံးဟာမလွဲမသွေရှောင်လွှဲလို့မရတဲ့အရာတွေမဟုတ်ပါဘူး။ဒါဟာရွေးချယ်မှုတစ်ရပ်ပါပဲ။ကျွန်တော်ပြောနိုင်တာကတော့အမေရိကန်ပြည်ထောင်စုဘယ်နေရာမှာရပ်တည်နေတယ်လဲဆိုတာ ਉਹ ပါ။ကျွန်တော်တို့ကတော့ပိုပြီးကောင်းမွန်တဲ့အနာဂတ်ကိုတည်ဆောက်ဖို့ပဲရွေးချယ်မှာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါလို့ရှင်။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအညီအစ်တာဖြစ်ပြီး VOA ရဲ့အားပေါ်မှဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပ
ါ VOA အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA အမေရိကန်တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ထောင်စုတွေရှိသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်မင်္ဂလာနံနက်ခင်းဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့ဒီစနေနေ့မနေ့ခင်းအစည်းအဝေးတွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12.13 ညလိုင်းနိုမီတာ40 kHz 943ညလိုင်းနိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1905ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရီဝက်အတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့ခါမှာတော့
ဒီတော့သူရတဲ့ပုံကိုအနေနဲ့အမှန်အရေးကြီးတဲ့အောင်ရွက်ချက်တစ်ခုပြုလုပ်တာရောက်ဖြစ်နေတယ်။အဲဒီဆောင်ရွက်ချက်ကဘာလဲဆိုတော့အောင်ခဲနဲ့ပစ္စည်းတွေဟာသူ့ရဲ့ဓာတ်ပြုနှုန်းကအမှန
်ဒီဓာတ်ပြုပြည်နယ်နဲ့ပတ်သက်တဲ့ Nobel ဆုဒီနှစ်မှာဘယ်သူရရှိသလဲဘာကြောက်သလဲဆိုတာကိုနောက်ပိုင်းမှာအပြည့်စုံတင်ဆက်သွားဖို့ရှိပါတယ်။အခုတော့အမျိုးသမီးကန္တာအလှည့်ရောက်လာပါပြီ။လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေပြည်ထောင်စုတွေကြောင့်အမျိုးသမီးတွေဟာစေပိုင်းဆိုင်ရာမလုံခြုံမှုတွေပိုပြီးခံစားလာရနေတယ်လို့ပြောပါတယ်သူတို့အတွက်စိတ်ဒဏ်ရာတွေသက်သာစေဖို့စေပိုင်းဆိုင်ရာကြံ့ခိုင်စွမ်းအားတွေရရှိစေဖို့အတွက်ပတ်ဝန်းကျင်ရဲ့ဖေးမကူညီမှုကလည်းအရေးကြီးတယ်လို့ဒီစိတ်ပညာဆိုင်ရာကျွမ်းကျင်သူမတ်ဖြူပန်းနုခင်ကပြောပါတယ်အမေရိကန်ပြည်ထောင်စုဗမောင်းတက္ကသိုလ်မှာစိတ်ပညာပါရဂူဘွဲ့အတွက်ကျောင်းတက်နေတဲ့မတ်ဖြူပန်းနုခင်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမတ်ခင်ဖြူတွေတင်ဆက်ထားပါတယ
် There's a path we must choose sometimes Gotta stand up and fight sometimes
မတ်ဖြူပန်းနုခင် view အတွက်အခုလိုချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ချင်းမင်္ဂလာပ
ါမင်္ဂလာပါမေးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဆိုလီမတ်ဖြူမပန်းနုလို့ပဲခေါ်လိုက်ပါမယ်နော်ဆိုတော့မပန်းနုကဒီအမေရိကန်ပြည်ထောင်စုမှာဒီစိတ်ပိုင်းဆိုင်ရာပညာရပ်နဲ့ပတ်သက်ပြီးတော့ပါရဂူဘွဲကိုအထူးပြုလေ့လာနေတဲ့သူတရားပေါ့နော်ဆိုတော့ဒီလူတွေရဲ့စိတ်တဲ့ကြံ့ကြံ့ခံနိုင်ရည်စွမ်းအားနဲ့ပတ်သက်ပြီးတော့သိပ္ပံနည်းကြလေ့လာနေသူတရားလို့ပဲပြောပြရစီဆိုတော့ဒီစိတ်ပိုင်းသာလာရနဲ့ပတ်သက်ပြီးတော့သူတယောက်အနေနဲ့ပေါ့နော်လက်ရှိဒီမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါစစ်တပ်ကအာဏာသိမ်းလာတာကရှစ်လရှိလာပြီးလူလူပြည်သူတွေကြားထဲမှာဆိုလို့ရှိရင်အခုဆိုရင်ပုံပြီးတည်တာလာတာကလူစည်းဝါအချက်တဲတွေဆိုတော်တော်လေးများလာတယ်အာဏာသိမ်းထားတဲ့စစ်ကောင်စီကလည်းဖိနှိပ်မှုတွေကိုဒါပုံစံမျိုးမျိုးနဲ့ဆက်ပြီးတော့အခုထိပြည်မြေထဏ်ထဏ်ဆက်ပြီးနှိပ်ကွနေတာတွေရှိတယ်ဆိုတော့ဒီအာဏာသိမ်းမှုကြောင့်ဖြစ်လာတဲ့ပေါ့နော်ဖိနှိပ်မှုတွေဒီနိုင်ငံရေးစည်းဝါရေးအချက်တဲတွေတစ်ချိန်တည်းမှာပဲကိုဗစ်ကပ်ဘေးကလည်းရင်ဆိုင်ရပြန်တယ်ကိုကစိတ်ပိုင်းဆိုင်ရာအထူးပြုလေ့လာနေတဲ့သူတယောက်အနေနဲ့ဆိုတော့အခုလိုအခြေအနေမျိုးမှာဒီလူတွေရဲ့ဒီစိတ်ပိုင်းဆိုင်ရာမြန်မာပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုအခြေအနေစိတ်တန်ရာတွေအခက်အခဲတွေဘာတွေများမြင်မိလဲဘာတွေများတွေ့ရလဲအရင်ဆုံးပြောပြပေးပါလား
ကဲပါအမရေဒီအခုကာလမှာနိုင်ငံရေးစီးပွားရေးချက်တင်ရေးကြောင့်ရောကိုဗစ်ကပ်ပေးကြောင့်ရောပေါ့နော်ကျွန်တော်တို့မှာပြည်သူရဲမှာဆိုလို့ရှိရင်စိတ်ပိုင်းဆိုင်ရာထိခိုက်ရစိန်ခုံမှုအများကြီးပဲရင်ဆိုင်နေရတာဖြစ်ပါတယ်ကျွန်တော်တို့အဓိကတွေ့ရတဲ့စိတ်ပိုင်းဆိုင်ပြဿနာတွေရောပေါ့နော်စိတ်ကြက်ကြယောဂလက္ခဏာတွေ depression ပေါ့နော်နောက်စိတ်ပူပန်ကြောင်းကြသောခံစားချက်တွေအမျိုးမျိုးဒါရော anxiety ကြီးလို့ခေါ်ပေါ့နော်နောက်စိတ်တန်ရာဒီ trauma တွေကြောင့်ဖြစ်တဲ့စိတ်ပိုင်းဆိုင်ရာဝေဒနာအမျိုးမျိုးကိုလည်းအဓိကတွေ့ရတယ်ပေါ့နော်အဲ့လိုစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကရင်ဆိုင်ရလဲကြာလာတဲ့အခါမှာလူမှုဆက်ဆံရေးပြဿနာတွေလည်းအများကြီးတွေ့လာရရှင်ဥမာပေါ့နော်ဟိုအရင်တော့ကตายာအေးတန်းကလေးမိသားစုတွေအိမ်အောင်ရေးတွေမှာတောင်မှကတော့ကစားဖြစ်လွယ်လာတယ်နော်နောက်တစ်ခါအကြမ်းဖက်မှုအမျိုးမျိုးတွေပေါ့နော်ပြဿနာကြီးမှဖြစ်တဲ့အိမ်တွင်အကြမ်းဖက်မှုတွေမိသားစုတွေအကြမ်းဖက်မှုတွေလည်းကျွန်တော်တွေ့လာတာဖြစ်တဲ့ဒီကာလမှာပေါ့နော်အဲ့တော့အဲ့လူတိုင်းမှာဖြစ်နေသည့်စိတ်ပိုင်းဆိုင်ရာစိန်ခေါ်မှုတွေအများများကြီးတွေကိုဟိုရင်ဆိုင်ရဲ့အချိန်မှာကျွန်တော်တို့အူးချင်းစီကမိမိရဲ့စိတ်တမ်းမှာရေပေါ့နော်အလေးထားပြီးကယူဆိုင်ဖို့အရန်တို့အပ်ပါတယ်အဲ့လိုအချိန်တွေမှာစိတ်ဝင်နိုင်ပြင်းထန်လို့တဲ့အခါမှာပေါ့နော်ဖြစ်တဲ့စိတ်ကဘဝမှာမျှော်လင့်ချက်မရှိတော့ဘူးငါအသက်ရှင်နေနိုင်အကျိုးမရှိတော့ဘူးဆိုရအဆုံးရောက်တွေ့ဒီဝင်လာတတ်တာမျိုးလည်းရှိရောအဲ့လိုတွေ့ဝင်လာရင်မိမိကိုယ်ကိုအဆုံးစီရင်ဖို့အကျံစီရည်ဆုံးဖြစ်တာကြီးဖြစ်လာမျိုးကြီးဖြစ်လာတာကြီးလည်းကျွန်တော်စိုးရင်ရပါရှင့်
ဟုတ်ကဲ့ပါဆို မပန်းနုဟာဒီစိတ်ပိုင်းဆိုင်ရာလိလာတဲ့ဆွေထဲမှာမှအထူးပြုတာကလူတွေရဲ့ဒီစိတ်ဒဏ်ရာတွေနဲ့စိတ်ဒဏ်ကြန့်ကြန့်ခံနိုင်ရေးဆွမ်းအားပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အထူးပြုလိလာနေတယ်လို့လည်းကျွန်မနားလည်ထားပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကပြောရမယ်ဆိုရင်စစောကပြောသလိုပဲအကြက်တဲမျိုးစုံရှိတယ်အပြင်ကအခုကဘာဖြစ်လာလဲဆိုတော့ဒီစိတ်ပိုင်းရုပ်ပိုင်းလုံခြုံမှုတွေတအားနည်းလာတာကဒီမြို့ပြဒေသတွေမှာပါဒီလက်နက်ကိုင်းလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ရှိလာတဲ့ခါမှာပုံမှန်အခြေအနေမဟုတ်တော့ဘူးလူတွေဆိုတာကပုံမှန်အခြေအနေမှာတော့မှပဲဒါစိတ်ဒဏ်ရာတွေဟိုဒီစိတ်ပိုင်းဆိုင်ရာပြဿနာတွေအများကြီးရှိကြတာဘူးဆိုတော့ဒီလိုပုံမှန်မဟုတ်တဲ့အနေအထားတစ်ခုမှာပုံမှန်အတိုင်းဒီလူတွေရဲ့ဒီကြံ့ကြံ့ခံနိုင်မှုအားပေါ့နော်ပုံမှန်တန်းဆက်ပြီးတော့ထိန်းလာနိုင်မှုကြမသွားဘူးဆိုလို့ရှိရင်ဘာတွေများလုပ်နိုင်မလဲဘာတွေရေးကြည့်လဲ
ပြောမယ်အဲ့ဒါလေလူတဦးတယောက်အတွက်ရောပေါ့နော်အလူအဖွဲ့စည်းတစ်ခုအနေနဲ့ရောလုံခြုံပေးကိမှုမရှိရတဲ့အခါမှာစိတ်ပိုင်းဆိုင်ရာခြေလှမ်းမှုတွေပိုများလဲဆိုတာမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းပေါ့နော်ကြံ့ကြံ့ခံနိုင်စေဆိုတာကျွန်တော်လူအများစုထင်ထားတယ်ပိုပြီးတော့နှဆိုင်နဲ့ခိုင်ရဲပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်လူတယောက်အသက်ရှင်နိုင်ဖို့ကြံ့ကြံ့ခံနိုင်စေဆိုတာအဓိကလိုအပ်တာဆိုတဲ့ခါကြတော့လေတဘာဝလျောက်ကျွန်တော်အုံနောက်ထင်မှဒီလိုဆိုးဝါးခက်ခဲလို့တဲ့အခြေအနေတွေကိုကြော်ဖြတ်နိုင်အောင်တိဆောက်နိုင်ဆုံးလူတိုင်းမှာရှိပါတယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုကျွန်တော်ကတိဆောက်နိုင်ဖို့အတွက်ကတော့မိမိရဲ့စိတ်ဆွမ်းအားကိုတကယ်ယုံယုံကြည်ကြည်နဲ့ပေါ့နော်နေ့စဉ်အချိန်ပေးပြီးတည်ဆောက်ဖို့လိုအပ်တယ်မှာ။မိဖာလာစိတ်ရောကိုယ်ပါတတတာစီအလေးချက်မျိုးပုံမှန်နေ့စဉ်နေ့စဉ်ပေါ့နော်အချိန်နှဲငယ်ယူပြီးလေ့ကျင့်ဖို့လိုအပ်တယ်။အဲကျွန်မပြောချင်တာကျွန်မတို့ကိုယ်ခန္ဓာကျန်းမာရေးလေပေါ့နော်နေ့စဉ်ခမင်းစားသလိုဟိုခန္ဓာကိုယ်တန့်ရှင်းရေးအတွက်နေ့စဉ်ရေချိုးရသလိုစိတ်တန့်ရှင်းကြည်လင်ဖို့ပတ်တော်လဲပေါ့နော်အချိန်ပေးပြီးတော့ကျွန်မတို့လေ့ကျင့်မယ်ဆိုလို့ရှိရင်ခုနကကိုယ့်ရဲ့ထင်းကျုံမှုအမှမရှိရပေါ့နော်အဲလုံခြုံမှုရကင်းမဲ့နေအချိန်ကြီးမျိုးမှတောင်မှစိတ်ကပေါ့နော်ကြံ့ကြံ့ခံနိုင်စေဆိုတာတဘာဝအလျောက်ဟောတိဆောက်နိုင်မှုလိုအပ်တဲ့အတွက်အုံနောက်ကတိဆောက်ပေးမှမျိုးဖြစ်တယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုကျွန်တော်တူးနဲ့တင်ရောတူးတူးရောက်ချင်းစီမှဒီလိုဟိုကြင့်သုံးနိုင်မယ်ဒီလနေ့ရာကွာခြားနိုင်တယ်ပေါ့နော်ဒါပေမဲ့အရေးကြီးဆုံးအချက်တည်းကတော့ဒီတိုင်းတိုင်းလေ့ကျင့်လို့ရတာအရာမိမိစိတ်ကိုမင်းနာလဲဆိုတော့ ਨੇ ဖြစ်လာတဲ့ခံစားချက်တွေကိုမြင်သာစွာလက်ခံနေလက်ခံပြီးပစ္စုပန်တည်းနေရပေါ့နော်အများကြီးမစင်စားအောင်တနေ့တာပဲကရှင်းတမ်းမယ်ပစ္စုပန်တည်းနေထိုင်နေတရားထိုင်နေတော့သုရှိစေငန်လုံးတဲ့အေးဝေါအေးပြောကြမိုင်နေညို့အောင်စားတော့နေထိုင်နေဆိုလို့ရှိရင်ခုနအရန်ဆိုးရခက်ကုန်တဲ့အချိန်ကြီးရောက်နေတာမှာအုံနောက်ကတဘာဝရဖြန့်စင်းပေးရဖြန့်စင်းပေးနိုင်တယ်ပေါ့နော်ကျန်တဲ့ခံနိုင်စေကိုတည်ဆောက်ဖို့ကျွန်တော်ကလွယ်ကူလာမှာဖြစ်ပါတယ်
ဆိုတော့ဒီနေရာမှာအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့လည်းအထူးပြုမေးချင်ပါတယ်။စံဖတ်မှုတွေပြိပက္ခတွေခြုံလာရပြီဆိုရင်အမျိုးသမီးတွေနဲ့ကလေးငယ်တွေဆိုတာကဒါထိခိုက်လွယ်တဲ့သူတွေထဲမှာပါဝင်ပါတယ်။အခုဆိုရင်လည်းဒါမြန်မာနိုင်ငံမှာစစ်ကောင်စီကဖမ်းဆီးတောင်ကြောင်မဖြစ်ဖြစ်နော်ဒီထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင်မဖြစ်ဖြစ်အိုးအိမ်ဆုံးကွာထွက်ပြေးရတဲ့ပြည်သူတွေတိမ်းနေချီရှိတဲ့အပြန်အလှန်ပြိပက္ခတွေကြားမှာပဲဖြစ်ဖြစ်ပေါ့နော်။ဆိုတော့ဒီလိုတဲမှာဆိုလို့ရှိရင်အမျိုးသမီးတွေအများကြီးပါပါတယ်။ဆိုတော့ဒီပြိပက္ခတွေနဲ့ပတ်သက်လာလို့ရှိရင်အမျိုးသမီးတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာစံစံခံနိုင်ရေးစွမ်းအားကိုရောဘယ်လိုများနားလည်လို့ရမလဲအမျိုးသမီးတွေရဲ့ဒီစံစံခံနိုင်မှုစွမ်းအားဘယ်လောက်ထိခိုင်ပါလဲလို့ပြောနိုင်မလဲရှင
်ပြန်ပါမယ်အမပြောတော့အရင်မှတ်ပါမယ်အမျိုးသမီးတွေကခုလိုနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေပြိပက္ခဖြစ်တဲ့အခြေအနေမျိုးမှာပေါ့နော်စိတ်ဓာတ်ရာအမျိုးမျိုးထိခိုက်ရဖို့အခြေအနေပိုပြီးရင်ဆိုင်ရမြန်မာပြည်ကမှမကားတာနိုင်ငံတကာမှာသာမျိုးပေါ့နော်ဘာလို့လဲဆိုတော့ခုနကကျမတို့အားလုံးပြောသွားရဲလူတိုင်းရင်ဆိုင်ရဲ့အခက်ခဲတွေအပြင်လိင်ပိုင်းဆိုင်အကြမ်းဖက်မှုတွေအိမ်တွင်းအကြမ်းဖက်မှုတွေကိုရင်ဆိုင်ရတဲ့လူတွေကအများစုအမျိုးသမီးဖြစ်လို့ရှိရပေါ့နော်ဒါကျမတို့မြန်မာအတိုင်းမှာဆိုတာအခုတွေ့နေရပါပေါ့နိအဲနိုင်ငံရေးမတည်ငြိမ်တဲ့အချိန်မှာဒီလိုခန္ဓာကိုယ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာမလုံခြုံမှုတွေအများကြီးရှိနေရလုံခြုံမှုတွေမရှိဘူးစိတ်ထိခိုက်ခံစားနေရတဲ့အချိန်မှာအမျိုးသမီးရဲ့ကြံ့ကြံ့ခံနိုင်ရေးဆိုရင်တဦးချင်းစီမှာလည်းမတည်လို့ပတ်ဝန်းကျင်အတိုင်းဝန်းကဖိမကူညီမှုတွေလည်းအများကြီးကျမတို့လိုအပ်လာပါပေါ့နော်အဲဆိုဥမာအနေနဲ့ပြောလို့ရှိရင်ကျမတို့ဒီမှာအမျိုးသမီးရဲ့မှာအကြံဖတ်မှုကနေလျှောက်ခံစားလာတဲ့သူတွေကိုပတ်ဝန်းကျင်ကမိသားစုတွေကညှိချင်းမှုတွေလေးစားချက်မှုတွေနဲ့ကူဆိုင်ပေးရမယ်နောက်တစ်ခါကျမတို့အားလုံးအနေနဲ့ပေါ့နော်ဒီအကြံဖတ်မှုတွေနဲ့လျှောက်လာအမျိုးသမီးတွေကိုဟိုကျမတို့အားလုံးကြိုဆိုရမှာပေါ့နော်ကျူးလွန်သူမှာပါဒါအပြစ်ရှိရဲကျူးလွန်ခံရတဲ့သူတွေမှာအပြစ်လုံးဝမရှိဘူးကျူးလွန်ခံရတဲ့သူတွေကရဲရဲဝံ့ဝံ့ရင်ဆိုင်ရတာဒီလိုအခြေအနေကိုကြံ့ကြံ့ခံရင်ဆိုင်နေတယ်ဆိုတာအတူယူစရာပေါ့နော်လေးစားစရာအတူရဲကောင်ဖြစ်ရလို့မျိုးပေါ့လေနောက်ကျမမျိုးဆက်အဆင့်ဆင့်ကုံယူရမယ်ဖြစ်ရမျိုးတူတူရဲရင်မှုတွေပေါ့လေကုံယူကြအောင်ကျမတို့ကြမျိုးဟိုအတိမတ်ပြုကုံပြုပေးရမယ်ပေါ့နော်ဒါကျွန်တော်ပြောချင်တာခုနစိတ်ဓာတ်ရည်အများကြီးတွေမှာကိုကိုတိုင်းနဲ့အဲတကြက်ခံနိုင်စိတ်ကိုကင်ဆွဲထားတာဆိုပတ်ဝန်းကျင်ကလည်းဝိုင်းပြီးတော့ပေါ့နော်ဒါဥပမာပေးဖို့အရင်လိုအပ်တယ်ရှင်အဲ့တော့ခါကျတော့နောက်တစ်ခါကျမတို့မိမအမျိုးသမီးနေကြတော့ဒီလိုအခြေအနေကြော်ဖြဲရတဲ့ဒါပထမဆုံးအချိန်မဟုတ်တော့ပေါ့နော်ခက်ဆက်ဆက်ကအကြမ်းဖက်မှုအမျိုးမျိုးစစ်အာဏာရှင်တွေအမျိုးမျိုးနဲ့ကြော်ဖြဲခဲ့ရတဲ့ဆိုတဲ့ခါကျတော့ဟိုတူးချင်းစီမှာလူပအဖွဲ့စည်းခုမှာပေါ့နော်သူများနဲ့မတူ တဲ့အခက်ခဲတွေကြုံရတယ်ဆိုတာကြောင့်သူများနဲ့မတူတဲ့အကျဉ်းခံနိုင်စိတ်ဆိုတာမျိုးရှိတာပေါ့နော်ဒါကြီးကျွန်မတို့မှာမျိုးသမီးမှာအများကြီးတွေ့ရတယ်ကျွန်မတို့မျိုးဗီဇာပြန်နေတဲ့မှာပုံပါပေါ့လေဒီအကျဉ်းခံနိုင်စိတ်ဆိုပါလာပြီးတော့ပြောလို့ရမယ်ခေတ်ဆက်ဆက်ကလည်းကြောပြတ်ခဲ့တာဆိုလို့လေဒါကပတ်ဝန်းကျင်မှာလည်းကိုကတွေ့ခဲ့ရတဲ့တခြားအမျိုးသမီးတွေမျိုးသမီးကောင်းဆောင်တွေမျိုးသမီးရေးစားကျွန်မတို့လူမောင်ဖွဲ့စည်းမှာမိသားစုကောင်းဆောင်တွေဖြစ်တယ်လူမောင်ဖွဲ့စည်းရေးကောင်းဆောင်တွေဖြစ်တယ်ဆိုတော့ပေါ့နော်ဒီစိတ်ဓာတ်ရည်ကြားလေးကကောင်းဆောင်နိုင်ခြင်းဆောင်အားရပါတော့ဒါတွေကိုကျမတို့ကကွန်ပျူတာပြီးတော့ဟိုအချင်းချင်းအားပေးရမယ်ကိုကိုယ်ကိုယ်နဲ့တိဆောက်ပါတော့မိသားအမျိုးသမီးအချင်းချင်းနဲ့တိဆောက်ရဲနဲ့ကျမတို့ကျန်းခံနိုင်စိတ်တွေကိုခုတားလျှောက်အမြဲတွေ့နေရဖြစ်ပေါ်တယ်နော်ကျမတို့မှာအပိုင်းဝိုင်းနေမှာဟုတ်ကဲ့
ဟုတ်ကဲ့ပါဒါမပန်းလူကစိတ်ပိုင်းဆိုင်ရာဘာသာရက်နဲ့အမေရိကန်ပြည်ထောင်စုမှာပါရဂူပွဲကိုလိလာနေရင်နဲ့နော်ပညာလဲသင်ရင်အလုပ်လဲလုပ်နေတယ်လို့လည်းသိရတယ်တစ်ချိန်တည်းမှာမှဒီမြန်မာနိုင်ငံအတွင်းကဒီစိတ်တန်ရာရသူတွေအတွက်စိတ်ကိုင်းဆိုင်ရာကျန်းမာရေးအထောက်ပံ့ဖြစ်စေမဲ့အစံပေးတာတွေတနက်ပို့ချတာတွေလုပ်နေတယ်လို့လည်းသိရပါတယ်။ဆိုတော့ဘာကြောင့်ဒီလိုတွေလုပ်ဖြစ်တယ်လဲ။ဒီလိုလုပ်ကြကဘလို့အထောက်အကူဖြစ်နေတယ်လို့ယုံကြည်ထားတယ်လဲဆိုရလဲပြောပြပါအောင်
ကဲပါမေးဒီကလမှာပေါ့နော်တော်လိုင်းတွေစိတ်ပိုင်းဆိုင်ရာလိုရချစ်တွေပံ့ပိုးဖို့ကအရင်အရေးကြီးဆုံးတဲ့အခမ်းတက္ကနာလို့ကျွန်တော်ယုံကြည်ရတယ်ပေါ့နော်ဒီကိုလေးလာတင်ယူနေတဲ့ပညာနဲ့ဒီလိုအချိန်ကြီးမှာတောင်းတနေရတယ်ကျွန်မစူးစမ်းပြီးတော့ဟိုလိုဖြစ်တာပေါ့နော်အဲတော့ဟိုခုနကလို့ကျွန်မတယောက်တည်းမဟုတ်ပဲပြီးချင်းပြင်ပမှာရှိနေတဲ့စိတ်ကြမ်းမိုက်ပညာရှင်အားလုံးကပူးပေါင်းပြီးတော့ကြံပေးမှုတွေကုစားမှုတွေတူချင်းစီမလုံးနိုင်တဲ့တခါလေး group တွေပေးရပေါ့နော်အဲဆိုရကကြောင့်ကျွန်တော်တို့ဒီလိုမျိုးမှာအပိုင်းဝိုင်းမှာပေါ့နော်စိတ်ကြမ်းမိုက်ပညာရှင်တွေရင်ကလေးကလည်းအလုံးလုံးမရှိခဲ့ဘူးအခုဆိုပို့ပြီးတော့ဟိုနေပါနေပေါ့နော်လိုအပ်ချက်ကအရင်များတဲ့အခါကျတော့လေအဲ့လိုအချိန်ကြီးမျိုးမှတောင်မှကျမတို့ဒီလိုအသိပညာဖြန့်ပြွေးနေတဲ့ပေါ့လေဟိုဒီလိုရင်ဆိုင်ဖြည့်ရှင်နိုင်မယ်လို့ကျမတို့ယုံကြည်ပါတယ်ဘာဖြစ်လို့ဆိုတော့မြန်မာလူမျိုးရဲ့အချင်းချင်းအရင်ကယူဆိုင်တဲ့အရင်ကူညီပေးတဲ့အပိုင်းဝိုင်းအနေနဲ့ပေါ့လေအဲဒီလိုကိုပတာဖေးမမှုဆိုတာရရှိပြီးသားဒါမှထိရောက်တဲ့စိတ်တဲ့တန်ခိုင်ကြီးရဲ့နည်းလမ်းတွေကိုသိချင်းအဖြစ်ပေါ့နော်တူချင်းစင်တယ်ကိုပတာပြန်နေတည်ဆောင်နိုင်မယ်အချင်းချင်းနဲ့ဝေမျှရင်းနဲ့ပေါ့လေဒီစိတ်တန်ရာဒီတက်မီရင်းသွောင်းအောင်တက်နိုင်တယ်များအတက်တာသွောင်းအောင်ပေါ့နော်ကိုကြီးပေးနိုင်တယ်လို့ကျွန်မမျှော်လင့်ချက်နေပေါ့လေအဲဒီလိုအနည်းငယ်ရေးဖြန့်ဝေပေးရင်အဲတက်နိုင်တယ်များလည်းအခုအတွက်ကောနှစ်ရှည်လာများကျွန်တော်ဒီစိတ်တန်ရာအခုစားဖို့လိုအပ်သွားပြီဆိုတော့ကျွန်တော်အားလုံးကလည်းဒီပို့အသက်မှာပဲအားလုံးကလည်းစိတ်ဆောက်ဖို့အသင့်တကယ်ရှိပါလို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ပါမတန်ဘူးအခုလိုအချိန်ပြီးပြီးတော့ဖြေကြပြီးအတွက်ပြည်သူများကြီးတင်ပါတယ်ရှင
်ပြည်သူများကြီးတင်ပါတယ်မာရီဒီလိုများပြင်ရတယ
်မကင်ပြည်တွင်းရဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရပြီးမှာတော့ကုအောင်တင်ဆက်မဲ့သုတစုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
ဝါရှင်တန်ဒီစီရဲ့အမျိုးသားရင်းမြစ်မှာရှိတဲ့ကိုရီးယားစစ်ပြန်စစ်မှုဒဏ်တွေရဲ့အောက်မေ့ဘွယ်အမှတ်တရအထိမ်းအမှတ်နေရာကို1995ခုနှစ်ဇန်နဝါရီလ29ရက်နေ့မှာဆက်လုပ်ခဲ့တာပါ။သုံးနှစ်ကြာကိုရီးယားစစ်ပွဲမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်9.8 တန်းရဲ့အနစ်နာခံဆွတ်လွတ်မှုကိုဂုဏ်ပြုပြီးဒီအထိမ်းအမှတ်နေရာကိုဆက်လုပ်ခဲ့တာပါ။1950ဇွန်လ25ရက်နေ့ကနေ1953ဇွန်လ29ရက်နေ့အထိဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအမေရိကန်36,594ဦးကြာဆုံးပြီးတော့အဲ့ဒီထဲက8,100ဟာတိုက်ပွဲအတွင်းဒါမှမဟုတ်စစ်စင်ရေးအတွင်းပျောက်ဆုံးခဲ့ပါတယ်သတိန်း3,284ဦးကတော့ဒဏ်ရာရခဲ့ပါတယ်ဒီအထိမ်းအမှတ်နေရာကိုတော့အပိုင်း၄ပိုင်းခွဲထားပါတယ်အရက်9ပေလောက်ရှိတဲ့ရုပ်တုပေါင်း16ရုပ်ကိုအဲ့ဒီအထိမ်းအမှတ်နေရာအလယ်လောက်မှာစိုက်ထူထားပါတယ်ကြီးတက်က14ဦးမရင်းတက်က3ဦးရေတက်နဲ့လေတက်က2ဦးစီရုပ်ကိုကိုစားပြုစိုက်ထူထားတာပါကိုရီးယားနိုင်ငံကစိုက်ခင်းတွေပုံစံကြားလမ်းလျှောက်နေတာမျိုးဖြစ်အောင်အဲ့ဒီရုပ်တုတွေကြားမှာခြုံနှွဲပင်တစ်မျိုးစိုက်ထားတယ်လို့ကြောက်ပြားတွေလည်းခင်ထားပါတယ်ဒီကြောက်ရုပ်တွေကိုမိုးကခြုံပေးထားပြီးတော့လေမှာလွင့်နေတဲ့ပုံတံတန်းလည်းဖော်ထားပါတယ်ဒီကင်းတောက်အဖွဲ့မှာဆက်သွယ်ရေးသမားစေမှုစသူတွေလည်းပါဝင်ပြီးတပ်ဖွဲ့တာဝန်အလိုက်တနက်မျိုးစုံကင်ထားကြပါတယ်အဖွဲ့ခေါင်းဆောင်တွေတချို့ကတော့ကာပိန်တနက်တွေကင်ကြပါတယ်ဒီရုပ်တုတွေရဲ့ညာဘက်ကကြောက်သားနေရမှာတော့နိုင်ငံမော်ကွန်းဌာနကနေရရှိတဲ့ကိုရီးယားစစ်ပွဲကာလအတွင်းရိုက်ကူးထားတဲ့မှတ်တမ်းတပ်ပုံပေါင်း2400ကျော်ရဲ့ပုံတွေကိုဖော်ပြထားပါတယ်။အဲဒီပုံတွေထဲမှာကြီးရီလီနဲ့မရင်းကုန်းရီတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေရဲ့ပုံတွေ၊ကမ်းခြေဆောင်တပ်နဲ့တခြားအသုံးဆောင်ပစ္စည်းပုံတွေပါပါတယ်။ရုပ်တုတွေနဲ့ဒီကြောက်ပြားပေါ်ကပုံတွေကိုဆက်ဆက်ကြည့်မယ်ဆိုရင်လိုင်းဒရန်ပေါ်နေပြီး ခဝဲဝဲကကြည့်မယ်ဆိုရင်တော့ကိုရီးယားတောင်တန်းတွေရဲ့ပုံစံမျိုးပေါ်ကျူထားတာပါဒီကြောက်သားနိုင်ငံတွေပေါ်မှာရုပ်တုတွေရဲ့ပုံရိပ်တွေထင်ထင်အောင်လှုပ်ထားတာကြောင့်လဲရုပ်တုပေါင်း38ခုလိုမျိုးဖြစ်နေပြီးဂျာဟာ38လကြာစစ်ပွဲအထိမ်းအမှတ်အမည်တွေဖြစ်ပါတယ်အဲ့ဒီနိုင်ငံဘက်ဘက်မှာတော့စစ်ပွဲကာလကုလသမဂ္ဂရဲ့ဂျူပန်အထောက်အမှုတွေမှာအင်အားပြေဖို့တပ်ဖွဲ့ဝင်တွေပူပေးခဲ့တဲ့နိုင်ငံပေါင်း22နိုင်ငံရဲ့အမည်ကိုရေးထိုးထားပါတယ်။ရုပ်တုတွေမျက်နှာမူထားတဲ့နေရာဘက်မှာတော့ Freedom is not free နိုင်ငံနဲ့စက်ဝိုင်းပုံကာထားတဲ့အထိမ်းအမှတ်ရေကန်ငယ်တစ်ခုရှိပါတယ်။အင်တာနက်ကနေရယူဖတ်ရှုနိုင်တဲ့ e-books စာအုပ်တွေ podcast radio အစီအစဉ်တွေကိုလက်ကင် cell phone ကနေတစ်ဆင့်ဖတ်ရှုနားဆင်နိုင်တဲ့အချိန်မှာတချို့ကတော့တကယ်စာအုပ်ကိုင်းပြီးတော့ဖတ်ရှုရတာကိုကြိုက်နေသက်ဆဲပါဒါကြောင့် American ပြည်အောင်စုကတချို့မျိုးတွေမှာစာအုပ်စင်ငယ်လေးတွေကိုရက်ွက်ထဲကလမ်းတွေမှာစိုက်ထူးပြီးစာအုပ်ချစ်သူတွေကြားအပြန်လန်အလဲလဲလှုပ်ပြီးဖတ်ရှုကြပါတယ်။မြို့တော် Washington DC ကစာအုပ်စင်လေးတွေအကြောင်းကိုပြောပြပါမယ်။အသက်၅နှစ်အရွယ် Avery ဟာသတင်းပတ်တိုင်းစာကြည့်တိုက်ကိုသူ့အမေနဲ့အတူသွားပြီးမဖတ်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်။တကယ်လို့သူ့အမေမအားရင်တော့အိမ်သားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ်။
They help you learn, read, and learn.
စပါတော့ဘူးသူကရလိုက်လေ။ငွေတွေမှာခြေတော့မရှိဘူး။တချို့ငွေတွေမှာခြူတန်လိုထွက်တဲ့အမည်ရှိတယ်။တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမုတ်ထည့်နိုင်ပါလေ
။ Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေအပြန်အလှန်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပေးထားပါတယ်။စာအုပ်စင်ကြီးချင်းမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းဆောက်လို့လူတန်းလာကြပါတယ်။စာအုပ်စင်အလူရှင်ပဲဖြစ် Little Free Library အဖွဲ့ဝင်လည်းဖြစ်တဲ့သတင်းတောက် Kat Lizaroff က
I had seen Little Free Libraries all around in other neighborhoods.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝန်ကျင်မှာစာအုပ်တွေငားရတာမျိုးကိုအရင်ကြိုက်ပါတယ်။စာကြီးတိုက်တွေရှိပေမဲ့အိမ်သားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရင်ကိုပျော်စရာကောင်းပါတယ်။
ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူဆောက်လုပ်ခဲ့တာပါစာအုပ်အလွယ်တကူငှားရမ်းဖတ်ရှုလို့ရတာကြောင့်လေလူတန်းမှုတွေပေါ်ရတယ်စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ
် A neighbor from a couple of streets over contacted me to ask whether
လမ်းနလန်းချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ
်။ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။အကြောင်းအကျောင်းမှာဆိုရင် Main Click ကင်းတော့အသင်းကလည်းစာအုပ်စင်တစ်ခုလူရန်ထားပါတယ်။ကင်းတော့အသင်းခေါင်းဆောင်တစ်ဦးဖြစ်တဲ့ Jennifer Conrad က
Readers become leaders.And Girl Scouts is really about fostering leadership.
ဆက်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ်။မိန်းကလေးကင်းထောက်သင်းစရာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ်
။အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မေတ္တာတရားဝင်ငှားနိုင်ကြဖို့လေသူတို့ကမျှော်လင့်ထားတာပါခင်ဗျာ။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်။1954ခုနှစ်ဇူလိုင်လ2ရက်နေ့မှာသမ္မတဒွိုက်အိုက်ဇန်ဟောဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ။9000ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလမ်းမကြီးတွေကိုဖောက်လုပ်ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့ကြတ်ထမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလမ်းမအဖြစ်လူသိများပါတယ်။
ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဇင်ဟောဝါအကြွမ်းတဝင်ရှိပါရယ်
။နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့ဆယ်နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါ။ဒါပေမဲ့လည်းခဏိအချိန်မှာအမေရိကန်ပြည်အောင်စုဝေးပြေးလမ်းမတွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူး
။ဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စ်ကားတွေ၊ကုန်တင်ကားတွေနဲ့ကိုယ်ပိုင်ကားမောင်းတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်၊ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရမနာမောင်းနေနိုင်ပါရဲ့ကွာ။
ဒုတိယဆုံးလည်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ဒေါက်ကင်မြူတက်ကပြောပြထားပါတယ်ဗျာ။
The Royal Swedish Academy of Sciences has today decided to award the 2021 Nobel Prize in Chemistry jointly to Benjamin List and David Macmillan.
Asymmetric organocatalysis detran mu jaw pu twae chin nin bo song phyat chaung chin nya ba le lo daru beta nobel su ywe che yi committee ga pyo daw da ba germany naingan max planck institute ga benjamin list ne american naingan princeton tech ga lo paw david macmillan do ha aduru let twae di tu tetana lout che ja da ma hoh pin le ta chain ne lo lo ma be di nee tet ko twae shi kha ja da phit par le molecule she ko ti saut da ha Benjamin List and David Macmillan do ha organocatalysis lo kho de molecules ti sao phu twa thu ni tet de myo ko chan sa nai na cha 2020 khu ne twa dharu beta nobel su ko thai thai tan tan ya shi kae da phit par de di organic catalyst ha carbon atom lo ne ti sao tha de ti ngain ne poun san shi pi lou shao mu po shi de dao su de twa la nai san le shi par de tu ko belo tou nai ne so de သူတို့ရဲ့တီထွင်မှုဟာဆေးသုတေသနအတွက်အကြီးဆုံးအထောက်အကူဖြစ်စေုံသာမကဝင်းကျင်မငင်းငန်းစေတဲ့ဓာတုနည်းတစ်မျိုးကိုပါရရှိစေတာဖြစ်ပါတယ်။သုတေသနလုပ်ငန်းနဲ့ဆက်မှုလုပ်ငန်းအများအပြားဟာဓာတုဗေဒပညာရှင်တွေရဲ့ molecules အသစ်တွေဘယ်လိုတည်ဆောက်နိုင်လဲဆိုတဲ့တီထွင်နိုင်စွမ်းပေါ်မှာနှီးခိုနေရတာဖြစ်ပါတယ်။သူတို့တီထွင်လိုက်တဲ့ဒီ molecules တွေကလည်းအပြည့်အစုံစီးဖနပ်အပါဝင်ဆန့်ကျင်တက်တည်ရှိတဲ့ elastic နဲ့တားရှိခံတဲ့ durable ပစ္စည်းမျိုးကလည်းဆိုလာပြားလိုနေအောင်ခြေကဆွရင်တွေဘက်ထရီအိုးတွေကတိမ့်စီဆွရင်တွေဒါမှမဟုတ်လူရဲ့ခန္ဓာကိုယ်အတွင်းရောဂါဖြစ်ပေါ်မှုတွေတိုးမလာအောင်ထိန်းပေးတာတွေအထိလုပ်ပေးနိုင်တာပါဒီလိုမျိုးအသုံးကျတဲ့ပစ္စည်းတွေထုတ်နိုင်အောင်ဓာတုဓာတ်ပြမှုတွေကိုထိန်းချုပ်နိုင်တိုးမြှင့်နိုင်အောင်လုပ်ပေးမယ် catalyst လိုအပ်ပါတယ်ဥပမာကားရဲ့ catalyst ကအစိတ်တဲ့ကာမီကိုတွေကိုအနည်းမရှိတဲ့ molecules အဖြစ်နဲ့ပြောင်းပေးတာမျိုးဖြစ်ပါတယ်။လူသားတွေရဲ့ခန္ဓာကိုယ်ထဲမှာဆိုရင်လဲထောင်နဲ့ချီတဲ့ catalyst တွေက enzyme ပုံစံနဲ့ပါဝင်ပြီးအသက်ရှင်ရပ်တည်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ပစ္စည်းဖြစ်နေတာပါ။ဒီ catalyst ရဲ့အလုပ်လုပ်ပုံကဘယ်လိုပါလဲ။အလွယ်ကူဆုံးနားလည်နိုင်ဖို့အတွက်ဓာတုဗေဒပညာရှင်ဒေါက်တာချမောင်ညိုကအခုလိုရှင်းပြပါဗျာ။
catalyst ဆိုတာကတော့ဘယ်တက်ပြီးချက်မဆိုတော့ပြန်တော့လုံနိုင်စွမ်းရှိတဲ့ပစ္စည်းကိုခေါ်ပါတယ်။အဲ့ဒီ catalyst ဆိုတဲ့မှာသူ့ကိုယ်တိုင်ကဘာမှမပြောင်းလဲ။မပြောင်းလဲတဲ့အတွက်သူ့ကိုအနေငယ်ထိုက်ပြီးရုံနဲ့ချက်ပြုတ်ချင်းကိုပြင်းပြန်စွာဖြစ်စေတဲ့ဟာ catalyst ကိုခေါ်ပါတယ်။ဒီ catalyst တွေကတကယ်လို့ချက်ပြုတ်တဲ့အခါမှာပစ္စည်းတစ်ခုက activation energy ဆိုတာရှိတယ်။ပြန်တစ်ခုကဒူတယ်လို့ပြောတော့တယောက်မာနကြီးနေတယ်ကောင်းစားလို့မရဘူး။အဲသူတို့သားလဲမာနကြီးနေမယ်သူတို့သမီးလဲမာနကြီးနေမယ်သူတို့မပေါင်းနိုင်အဲ့ပေါင်းဖို့အတွက်ကိုသိတာမာနကိုချတာအဲ့မာနချရတယ်အဲ့ဒီမာနချဖို့အတွက်ကိုဒီရှားတယောက်ဝင်လို့တို့လာတယ်လို့ပဲဒီကက်တက်ဆာပေါင်းဝင်လို့လှုပ်ဆောင်ပေးရတယ်ဒါပြုချင်ဖြစ်သွားတယ်ဒါကြောင့်ကက်တက်ဆာတကယ်လို့ဒီမှာတော့ဗမာတွေကပြောကြတာအောင်သွဲတဘောမျိုးပြောကြပါတယ်အဲ့တော့တမန်လူတွေကအောင်သွဲဆိုရင်နားလည်သွားပြီတပ်ပြုချင်ဖြစ်တော့သူကဆောင်းရက်ပေးတာပေါ့ဒီတော့သူရတဲ့ပုံကိုအနေနဲ့ကအမှန်အရေးကြီးတဲ့ဆောင်ရွက်ချက်တခုပြုလုပ်တာရောက်ဖြစ်တယ်။အဲ့ဒီဆောင်ရွက်ချက်ကဘာလဲဆိုရင်ပေါက်ကဲနဲ့ပစ္စည်းတွေဟာသူ့ရဲ့ဓာတ်ပြုနှုံးကအမှန်နေတယ်။ဓာတ်ပြုကလည်းအရန်ခက်တယ်။ပေါက်ကဲနဲ့ပစ္စည်းတွေကိုကျွန်တော်တို့လိုတဲ့နေရာကိုရောက်အောင်လို့ဆိုတော့ဓာတ်ပြုဖို့ဆိုတာဘယ်လိုလဲဟောအခုအချိန်မှာဆိုရင်ကျွန်တော်တို့ COVID-19 အတွက်ဆိုရင်ဒီတနိုစားတွေ fatty acid တွေလက်ပစ်တွေအဲ့ဒီကောင်ကြီးကျားရမှာဝင်ပြီးတော့အပြုတ်သွားစေတဲ့ပစ္စည်းတို့ချင်ဘယ်လိုလုပ်မလဲ။အဲ့တော့ဒီနေရာမှာအမှန်တရားအရေးကြီးတာကက်တလစ်ပဲ။အဲ့ကက်တလစ်ကမပိုင်ရင်ဒ ဒါတွေပြုလို့ရမှာမဟုတ်ဘူး။ဒါကြောင့်ဒီကက်တက်စ်ကအမလာအရေးကြီးတဲ့နေရာမှာပါဝင်လို့လုံနိုင်တဲ့အနေအထားရှိတဲ့အတွက်နိုဘယ်ဆုပေးရခြင်းဖြစ်ပါခဲ့တယ်။
ဟုတ်ကဲ့ပါဆရာခုကတော့ COVID-19 နဲ့ပတ်သက်ပြီးဆရာပြောတော့တယ်တခြားအရေးပါတဲ့နေရာတွေပေါ့နော် catalyst ဆိုဘယ်နေရာတွေမှာသုံးနေလဲအထူးကအဲ့ဒါလေးနည်းနည်းပြောပြပေးပါအောင်ဆရာ
ကျွန်တော်တို့အထက်ကမှုဖြစ်တဲ့ကာဗွန်မွန်အောက်ဆိုက်ပေါ့ဘယ်ကားနေမှာအေးတော့ဆရာကာဗွန်မွန်အောက်ဆိုက်တယ်ဖတ်လိုက်တယ်လူတန်းတွေအမှန်ရှိပါဘယ်ကားတွေကနော်အားလုံးသိတဲ့အတိုင်းပဲဓာတ်ဆီကိုလောင်ကျွမ်းစေတယ်အဲ့တော့ ignition ဖြစ်တယ်လို့ကျွန်တော်တို့ကခေါ်ရတယ်အဲ့ဒီလောင်ကျွမ်းတဲ့အခါမှာကာဗွန်နဲ့အောက်ဆိုက်နဲ့ရေနဲ့ဟိုကာဗွန်မွန်အောက်ဆိုက်နဲ့ကာဗွန်တွေလည်းထွက်လာတယ်။အဲ့တော့ကာဗွန်မွန်အောက်ဆိုက်ဆိုတာလည်းတဲလေးရှူမိတာနဲ့အဆိတ်တင်လို့ပေးလိုက်ပါ။ဒါကြောင့်ကာဗွန်မွန်အောက်ဆိုက်ကလေထဲမှာကြားလေသူတွေလုတ်ခိုက်အောင်ပါ။အဲ့ဒီကာဗွန်မွန်အောက်ဆိုက်ကိုအောက်ဆီဂျင်နဲ့ထပ်ပြီးတော့ပေါင်းတော့အော်အင်ဇော့ပါခဲ့ရတယ်ဆိုရင်ပရိုတင်းကဟိုအနည်းငယ်ပဲထည့်တာ။အဲ့တော့ပရိုတင်းတွေကိုအစ်တော့ဆက်မှာထက်တာရဲ့ကာဗွန်မွန်အောက်ဆိုက်တွေကကာဗွန်နဲ့အောက်ဆိုက်ပေါင်းလာတဲ့အတွက်လူတွေအများကြီးသက်သာတာပဲ။ဒါတော့အမလန်အတုံးဝင်တဲ့အိဇာဘယ်တစ်ခုပဲလို့ကျွန်တော်ယူဆပါတယ်
။ကက်တလစ်စာဓာတုဗေဒပညာရှင်တွေအတွက်မရှိမဖြစ်အခြေခံပစ္စည်းတစ်မျိုးဖြစ်ပါတယ်။ plastic နဲ့ရေမွေးကလည်းစားတောက်ကုန်ထိထုတ်ပေးနိုင်တဲ့ဒီပစ္စည်းအတွက်အရင်ကတက်တူနဲ့ enzyme ဆိုပြီးကက်တလစ်တစ်မျိုးပဲရှိတယ်လို့သိထားရကလည်းတက်ကြွ2000ဝန်းကျင်ကစပြီးဘန်ဂျမင်လစ်နဲ့ဒေးဗစ်မက်မလန်တို့ကတတိယမြောက်အမျိုးအစားဖြစ်တဲ့ asymmetric organocatalysis အမျိုးအစားကိုအချိုးအစားမနေတဲ့ organic molecule လေးတွေနဲ့တိစောက်ထားတဲ့ organic catalyst လို့ခေါ်တဲ့အမျိုးကိုတီထွင်နိုင်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့ catalyst နဲ့ပတ်သက်တဲ့အတွေ့အခေါ်ကရိုးရိုးရှင်းရှင်းနဲ့ထူးခြားတဲ့အတွက်အတော်များများကပဲငါတို့အရင်ကဒီလိုဘာကြောင့်မတွေးမိပါလဲလို့ဖြစ်ကုန်ကြတယ်လို့ဓာတုဗေဒနုဘောစုရွေးချယ်ရေးဥက္ကဋ္ဌကပြောကြားခဲ့တဲ့ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ကြရစီနောက်တစ်ပတ်မှာပြန်တင်ဆောင်ရအောင်
တော်ခင်မျိုးတက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာဗီဒီယိုရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်တွေကိုတည်င်းပေးပို့လိုတယ်ဒါမှမဟုတ်မေတ္တာလက်ဆောင်တေးသချင်းတွေတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00 VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါတို့အတန်းစနေညစကားဝိုင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
အာဖဂနစ္စတန်နိုင်ငံအရှေ့မြောက်ပိုင်းခွန်ဒုစ်ပြည်နယ်ကရှီယာမွတ်စလင်တွေရဲ့ဗလီဝတ်ကျောင်းမှာတောက်ကြံတဲ့ဝတ်ပြုဆူတောင်းသူတွေနဲ့ပြည်နေတော့အသေးခံဘုံခွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ဝတ်ပြုသူ46ဦးနဲ့မနည်းသေဆုံးခဲ့ပြီး150ကျော်ဒဏ်ရာရရှိခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကဒီတိုက်ခိုက်မှုဟာကြောက်မဲ့ဖွယ်တိုက်ခိုက်မှုတစ်ခုလို့ရှုံ့ချခဲ့ပြီးတော့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောပါတယ်။တာလီဘန်ပြောခွင့်ရမှုချက်ဟိကတော့ဒီတိုက်ခိုက်မှုအတွက်စုံစမ်းစစ်ဆေးနေပြီဖြစ်ကြောင်းပြောပါတယ်ဒါပေမဲ့အတိအကျကိုတော့ထုတ်မပြောပါဘူးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းလက်နက်ကိုင်ဖိလစ်ပက်ကတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတွေမှာမကြသေးခင်ကဆက်ပြီးစစ်တပ်ကအင်အားတွန်းမြင့်လာနေတဲ့ပေါ်ဆိုရင်လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်တကယ်တဲ့သတင်းပတ်အနေနဲ့တွင်ချင်းပြည်နယ်ကံပက်လက်နယ်ဟာခါမြို့နယ်စကိုင်းတိုင်းနယ်ကကနီးနယ်မုံရွာမကွေးတိုင်းနဲ့ကဂံကောမြို့နယ်တွေမှာလက်နက်ကြီးတွေပို့ပြီးချတာနေတယ်။စိုးရင်စရာသတင်းတွေကြားနေရကြောင်းနဲ့အစ်စ်နဲ့အစ်စ်ဘုံချုပ်နှူးကိုပါဆစ်လွတ်ထားပြီးအင်တာနက်အဆက်အသွယ်လည်းဖြတ်တောက်ထားတယ်လို့လူခွင့်ရေးမဟာမင်းကြီးရဲ့ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံမှာ security ရဲ့စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေနဲ့အတူလက်နက်ကင်အောင်ကြမှုပေါ်ပေါက်လာနေတာကိုအာဏာပိုင်တွေနှိမ်နှင်းရကနေလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့ရဲ့ဝင်ကြီးအဆင့်ဆွေးနွေးမယ့်အစည်းအဝေးကိုရွှေ့ဆိုင်းဖို့စီစဉ်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုဒေါက်တင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစည်းအဝေးထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုဇော်မိုးကျော်တို့ဖြစ်ကြပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Calvin Fowler တို့ဖြစ်ကြပါတယ်။ ဒီကနေ့မနက်အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ2540 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။This program has